Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဧပြီလ3ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဗမောက်မြို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ရုရှားစစ်တပ်ရဲ့internet blogger ပုံခွဲတိုက်ခိုက်ခံရပြီးသေဆုံးသွားပါတယ်တမရဟောင်းဒေါ်နယ်ထရမ့်မနက်ပိုင်းအင်ကာနီမှာဖလော်ရီဒါမှာမိန်ကွန်းပြောကြားမှာဖြစ်ပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါမတ်စုမူကြီ
းဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းနေနဲ့အတူတနင်္လာညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းရေစကြိုမြို့နယ်မအူနယ်မြေကန်ရဲစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်တဲ့အချိန်မှာတော့စစ်ကောင်စီတပ်ဖက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်
စကမ်းပိုင်းနာလာတယ်လေကျွန်တော်စကမ်းပိုင်းနာအဲဒိနော်ဒေးနဲ့လာဖြစ်တာပိုင်ကူကမနက်9နာရီကဖြစ်တာဗျာကျွန်တော်အဲ7နာရီဆိုတော့နေရင်လာဖြစ်တာ
ရေတကြိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ပြောပြခဲ့တာပါရှင်ဒီသတင်းအပြည့်အစုံနဲ့အတူမကွေးတိုင်းစောမြို့နယ်ဘက်ကိုခိုးလုံလာကြတဲ့စစ်ပြေးဒုက္ခရေတွေရဲ့အခြေအနေစကိုင်းတိုင်းဘက်ကစစ်ရှောင်2000ကျော်အခက်ကြုံနေရတဲ့အနေအထားကရင်ပြည်နယ်တွေကစစ်ရေးအခြေအနေနဲ့နောက်ဒီနှစ်မှာတော့ရှမ်းပြည်နယ်အင်းလေးမှာရေပေါ်တံခြံပြန်ပြီးတော့ကျင်းပဖို့ပြင်ဆင်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးပါမယ်ရှင်
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဘာမော့ခ်မြို့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းဘက်ကရောရုရှားဘက်ကပါတနင်္ဂနွေနေ့ညပိုင်းအထိကြေညာချက်တွေအမျိုးမျိုးထုတ်ပြန်နေပါတယ်။ဘာမော့ခ်မြို့အုပ်ချုပ်ရေးယုံကိုသိမ်းပြီးအဆောက်အုံပေါ်မှာရုရှားအလံလွှင့်လိုက်တဲ့အကြောင်းနဲ့ဥပဒေရှုထောင့်အရမြို့ကိုထိန်းချုပ်နိုင်ပြီလို့ရုရှားဝဂ်နာခြေစားတပ်ဖွဲ့ရဲ့တပ်မှုကပြောပါတယ်။ယူကရိန်းဘက်ကတော့ရုရှားတပ်တွေဘာမော့ခ်မြို့ကိုဆက်လက်တိုက်ခိုက်နေတဲ့အကြောင်းနဲ့ရန်သူရဲ့အချိန်ချင်းထိုးစစ်တွေကိုယူကရိန်းတပ်တွေကရဲစွမ်းတပ်တီအပြင်နဲ့ခုခံတိုက်ခိုက်နေတဲ့အကြောင်းပြောဆိုပါတယ်တိုက်ပွဲအခြေအနေဟာအပြင်းထန်ဆုံးအနေအထားကိုရောက်ရှိနေတယ်လို့ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းကကော့စတီယန်တဒစ်ဘစ်မြို့မှာလည်းတနင်္ဂနွေနေ့မနက်ပိုင်းကလက်နက်ကြီးကြီးတွေကြောက်ပောက်ွဲပြီးအရသား6ဦးသေဆုံးက8ဦးဒဏ်ရာရှိသွားတယ်လို့ယူကရိန်းအကြီးအကဲအရာရှိတဦးကပြောပါတယ်။ဗုဒ္ဓဦးနေ့မှာယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီပိုလန်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်ခင်ဗျာ။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကော်ဖီဆိုင်တဆိုင်ထဲမှာဘုံခွဲတိုက်ခိုက်မှုမှာထင်ရှားတဲ့ရုရှားစစ်ဘက်ဘလော့ဂါဘလမ်လန်တတာစကီတေဆုံးပြီးတော့လူပေါင်း30နီးပါးဒဏ်ရာရခဲ့ပါတယ်။ရိုက်တာသတင်းဌာနရဲ့ဖော်ပြချက်အရကတော့ယူကရိန်းပေါ်မှာရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ Cyber Z Front အဖွဲ့ကအဲ့ဒီကော်ဖီဆိုင်မှာလုပ်တဲ့ဟောပြောပွဲကိုတတာစကီတက်ရောက်ဟောပြောနေတဲ့အချိန်မှာဘုံခွဲတိုက်ခိုက်ခံရတာဖြစ်ပါတယ်။ရုရှားသတင်းဌာနတွေထဲမှာလည်းနာရှာလို့ခေါ်တဲ့အမျိုးသမီးကတာတာစကီကိုကိုယ်တိုင်တွေ့ဆုံပြီးတော့သူကိုယ်တိုင်လှုပ်ထားတဲ့တာတာစကီပုံတူရုပ်ထုကိုလက်ဆောင်အဖြစ်ပေးပြီးတော့မိနစ်အနည်းငယ်ကြာမှပောက်ကွဲမှုဖြစ်ပွားခဲ့တာဆိုပြီးဖော်ပြထားပါတယ်ဒီကနေ့တနင်္လာနေ့မှာတော့ရုရှားစုံစမ်းစစ်ဆေးရေးကော်မတီရဲ့သတင်းထုတ်ပြန်ချက်အရစိန့်ပီတာစဘတ်မြို့ကအသက်26နှစ်အရွယ်အမျိုးသမီးဒက်ရှာထရီဘိုဘာကိုဖမ်းဆီးထားတယ်လို့ဆိုပါတယ်အသေးစိတ်အချက်လက်ကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူးရုရှားဘလော့ဂါတာတာစကီဟာယူကရိန်းပေါ်မှာရုရှားကျူးကျော်စစ်ကိုမှတ်ချက်ပေးပြီးပြောဆိုနေတဲ့ရုရှားစစ်ဘက်ဘလော့ဂါအုပ်စုတွေကထင်ရှားသူဖြစ်ပါတယ်ရှင်
။ကော့ဆိုဗိုနိုင်ငံတမရဟောင်းနဲ့ကော့ဆိုဗိုလူမျိုးရေးတပ်ကထိတ်တန့်အရာရှိ3ယောက်တို့ကိုစစ်ရာဇဝတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့နယ်သာလန်နိုင်ငံသဟိတ်မြို့တရားရုံးမှာဒီကနေ့စတင်ကြားနာပါတယ်။ဆာဗီယာနိုင်ငံကနေကော့ဆိုဗိုနိုင်ငံလွတ်လပ်ရေးအတွက်လူသားမှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့2020ပြည့်နှစ်မှာသမရယာဒူကအနားယူသွားတဲ့ကော့ဆိုဗိုနိုင်ငံသမရဟောင်းဟာရှင်တာချီကိုစစ်ဆေးနေတာဖြစ်ပါတယ်
။ Nuk do tlejoj ne asnjë rrethon
që para ti. ခုလိုကျွန်တော်အပေါ်စွဲချက်တရားအခြေအမြစ်မရှိပါဘူး။အဲ့ဒီအတွက်ကျွန်တော်အပြစ်မရှိပါဘူးလို့ပြောဆိုသွားတာပါ။ တမနာဟောင်းတာချီကိုထောက်ခံတဲ့ပြည်သူထောင်ထဲချီကမနေ့တနင်္ဂနွေနေ့တုန်းကလမ်းမော်အတွက်ဆန္ဒပြကြပါတယ်1998ခုနှစ်ကနေ1999စက်တင်ဘာလအထိကော့ဆိုဗိုနဲ့အယ်ဘေးနီးယားမြောက်ပိုင်းတစ်လျှောက်ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲထားတဲ့ပြစ်မှုတွေကြောင့်တမရဟောင်းတာချီနဲ့အတူတခြား3ယောက်ကိုစတင်စစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တမရဟောင်းဒေါ်နယ်ထရန့်မနက်ဖြန်အင်္ဂါနေ့မှာတော့ဖလော်ရီဒါပြည်နယ်မှာမိကွန်းပြောကြမယ်လို့သူ့ရဲ့မဲဆွယ်စီအိုရဲ့အဖွဲ့ကအမနေ့တုန်းကပြောဆိုလိုက်ပါတယ်။လိန်ဖြော်ပြေးရေးတရုတ်ဆောင်မင်းသမီးစတော်မီဒန်နီယယ်ကိုနှုတ်ပိတ်ခငွေပေးခဲ့တဲ့အမှုအတွက်မနက်ဖြန်အင်္ဂါနေ့မှာတရားဝင်ဆွဲချက်တင်မှုဂျူရီအဖွဲ့ကစီစဉ်ထားတာဖြစ်ပါတယ်။ဒေါ်နယ်ထရန့်ကိုတိုင်ဒီမဟန်တန်တရားရုံးရဲ့ရှေ့မှောင်မှာသူ့သဘောနဲ့တူလူကိုယ်တိုင်လာရောက်မယ်လို့မျှော်လင့်ရပြီးတော့အပြန်မှာတော့သူ့ရဲ့မအလဂိုကလပ်နေအိမ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိကွန်းပြောဆိုဖို့စီစဉ်ထားတာဖြစ်ပါတယ်။ဒေါ်နယ်ထရန့်ကိုထောက်ခံတဲ့သူတွေကလည်းသူ့မိကွန်းပြောတာကိုလာရောက်အားပေးမယ်လို့မျှော်လင့်ရပြီးတော့စွဲချက်တင်ခံရတာကိုအသုံးချပြီးလာမယ့်2024ခုနှစ်တမရရွေးကောက်ပွဲမှာထောက်ခံမှုပိုရအောင်ကြိုးစားလာနိုင်ပါတယ်။ဒေါ်နယ်ထရန့်ရဲ့ရှေ့နေတွေကတော့အမှုကိုအပြင်းထန်ခုခံကာကွယ်သွားမယ်လို့ပြောဆိုနေပါတယ်။ဒေါ်နယ်ထရန့်ဟာဒီသူ့ဘက်ကတော့သူ့ဘက်ကအမှားအယွင်းတစုံတရာမလုပ်ခဲ့ဘူးဆိုပြီးတော့ညင်းဆိုနေပြီးတော့လက်ရှိစုံစမ်းစစ်ဆေးမှုတွေကသူ့ရွေးကောက်ပွဲပြန်ဝင်မှာကိုမလိုလားတဲ့အတွက်နိုင်ငံရေးအရာတမင်ထိုးနှက်တိုက်ခိုက်တာလို့တုံ့ပြန်ပြောဆိုပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ PO American တန်ကနေသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ထိုင်းနိုင်ငံမှာရှေးလာကျင်းပါတော့မဲ့အထွေထွေရွေးကောက်ပွဲကိုဝန်ကြီးချုပ်နေရာဝင်ရောက်ရှင်ပြိုင်မဲ့ပါတီခေါင်းဆောင်တွေသူတို့ပါတီကလွှတ်တော်အမတ်လောင်းတွေကိုလူထုထောက်ခံမှုရအောင်ဘန်ကောက်မြို့မှာမဲဆွယ်စည်းရုံးနေကြပါတယ်United Thai Nation Party ခေါင်းဆောင်လက်ရှိထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကထိုင်းနိုင်ငံဟာအတွေ့အကြုံရှိတဲ့ခေါင်းဆောင်လိုအပ်နေတယ်လို့ပြောဆိုစည်းရုံးမှာတဲ့ဒါပေမဲ့လည်းအတိုက်ခံတွေအင်အားကောင်းပြီးလူထုထောက်ခံမှုပိုရလာတဲ့အတွက်2014အာနာသိန်းယူခဲ့တဲ့အသက်69နှစ်အရွယ်လက်ရှိဝန်ကြီးချုပ်ပရာယုတ်ချန်အိုချာအတွက်လာမယ့်ရွေးကောက်ပွဲမှာခက်ခဲရင်ဆိုင်ရနိုင်ရပြီးရင်ဆိုင်ရနိုင်တယ်လို့လေးလာသူတွေကပြောဆိုနေကြပါတယ်သူနဲ့အဓိကပြန်ရမယ့်သူကတော့ပထွန်ဒရန်ရှီနာဝတ်ထရာဖြစ်ပါတယ်ပထွန်ဒရန်ရှီနာဝတ်ထရာဟာဘီလီယံနာတထေးကြီးလက်ဖြစ်ဝန်ကြီးချုပ်ဟောင်းလက်ဖြစ်တဲ့သက်ဆင်ရှီနာဝတ်ထရာရဲ့သမီးဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာတေတန်စီရင်တဲ့စနစ်ကိုပယ်ဖြတ်ပြီးတော့ဥပဒေစီရင်မှုအရေးတွေကိုအပြောင်းအလဲလုပ်ဖို့မလေးရှားပါလီမန်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်တေတန်စီရင်ထားတဲ့သူတွေရဲ့ပြစ်ဒဏ်တွေကိုရှော့ချပြီးတော့မသေးမချင်းထောင်ဒဏ်ကြခံမှုအပြစ်ပေးတဲ့စနစ်ကိုလည်းဖျက်သိမ်းလိုက်ပါတယ်မလေးရှားနိုင်ငံမှာပြီးခဲ့တဲ့2018ခုနှစ်ကတည်းကတေတန်စီရင်ချက်ကိုဆိုင်းငံ့ထားပါတယ်တေတန်ကိုပယ်ဖြတ်ဖို့မလေးရှားအစိုးရကကတိပေးခဲ့ပေမဲ့နိုင်ငံရေးရဖိအားပေးမှုတွေတော့တေတန်စီရင်တာကိုဆက်ထားပြီးတော့တရားရုံးတွေကနေတခြားပြစ်ဒဏ်နဲ့အစားထိုးပြောင်းနိုင်တယ်ဆိုပြီးတော့ပြင်ဆင်ခဲ့တာဖြစ်ပါတယ်ဒီနေ့ပြင်ဆင်ချက်အရကတော့တေတန်အစားထောင်ဒဏ်အနှစ်30နဲ့40ကြားမှာသတ်မှတ်ထားပြီးတော့အရင်တုန်းကမသေးမချင်းအကျဉ်းချခံထားရတဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုပြောင်းလဲသတ်မှတ်တာဖြစ်ပါတယ်တသက်တကျွန်းထောင်ဒဏ်ကတော့မလေးရှားဥပဒေအရဆိုရင်ထောင်ဒဏ်နှစ်30ဆက်ပြီးတော့ရှိမှာဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံတချို့မှာတေတန်စီရင်တာတွေတိုးလုံနေတဲ့အချိန်မှာမလေးရှားကအခုလိုစီရင်ချက်ကိုပယ်ဖျက်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဒီမိုကရေစီရေလှုပ်ရှားသူ၄ဦးကိုတေတန်စီရင်ခဲ့ပါတယ်အာဆီယံနိုင်ငံတွေထဲမှာကမ်ဘောဒီးယားနဲ့ဖိလစ်ပိုင်နိုင်ငံတွေကတော့တေတန်စီရင်မှုကိုလုံးဝပယ်ဖျက်ထားပါတယ်ရှင
်ရှင်းနှစ်2024မှာကျင်းပမဲ့ပါရီအိုလံပစ်အားကစားပွဲအတွက်ခြေစစ်ပွဲအနေနဲ့မြန်မာအမျိုးသမီးဘောလုံးအသင်းဟာအိန်ရှင်အနေနဲ့ဘင်္ဂလားဒေ့ရှ်မော်ဒိုက်စ်အီရန်စတဲ့နိုင်ငံတွေကအမျိုးသမီးအသင်းတွေနဲ့ကစားကြရမှာဖြစ်ပါတယ်အဲ့ဒီအတွက်အီရန်အမျိုးသမီးအသင်းဟာမြန်မာအမျိုးသမီးအသင်းနဲ့ဒီလ AB 17ရက်နေ့မှာကစားဖို့အတွက်ရန်ကုန်မြို့ကိုမနေ့ AB 2ရက်နေ့ကရောက်ရှိလာပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာ2004နဲ့2008ခုနှစ်အတွင်းကအရှေ့တောင်အာရှအမျိုးသမီးဘောလုံးပြိုင်ပွဲတွေမှာချန်ပီယံဆုရရှိခဲ့မှုပါတယ်ဒါအပြင်2004ခုနှစ်ကအာရှအမျိုးသမီးချန်ပီယံပြိုင်ပွဲမှာလည်းဘိုးဆွဲခဲ့မှုပါတယ်ဒါပေမဲ့လည်းအိုလံပစ်ခြေစစ်ပွဲကိုတော့အောင်မြင်ခဲ့ဘူးတာမရှိသေးပါဘူး။အီရန်အသင်းအနေနဲ့ကတော့ဟီဂျပ်ကိုခေါင်းစည်းပဝါစီပြီးနိုင်ငံတကာပွဲစဉ်မှာရှင်ပြိုင်လို့ဆိုပြီး FIBA ကမ္ဘာဘောလုံးအဖွဲ့ချုပ်ကယာယီပိတ်ထားတဲ့အတွက်အရင်ကအိုလံပစ်ခြေစစ်ပွဲကိုဝင်ခွင့်မရှိပါဘူး။ဒါပေမဲ့လည်း2012ခုနှစ်မှာ FIBA ကပြန်လည်ဖွင့်ပေးခဲ့ပါတယ်ခင်ဗျာ
။ရှင်းတယ်မှာတော့လကမ္ဘာအနည်းကိုပြန်တမ်းမဲ့အာကာသခီးစဉ်အတွက်အမေရိကန်နိုင်ငံသား3ဦးနဲ့ကနေဒါနိုင်ငံသား2ဦးပါဝင်တဲ့အာကာသယာဉ်မှုတွေရဲ့အမည်ကို NASA အမေရိကန်အာကာသစုံစမ်းလေ့လာရေးအေဂျင်စီကဒီကနေ့တနင်္လာနေ့မှာထုတ်ပြန်လိုက်ပါတယ် Antimis 2လို့အမည်ပေးထားတဲ့အဲ့ဒီခီးစဉ်ကို2024ခုနှစ်နိုဝင်ဘာလအတွင်းမှာထွက်ခွာမှုစီစဉ်ထားတာဖြစ်ပါတယ်လက္ခဏာနဲ့အနည်းဆုံးပတ်ပြီးတော့ပြန်တမ်းမှာဖြစ်ပြီးတော့ဆင်းသက်မှာတော့မဟုတ်ပါဘူးအဲ့ဒီအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့2025ခုနှစ်မှာတော့လက္ခဏာကိုလူဆင်းသက်ဖို့ဆင်လွတ်မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကနေလကမ္ဘာကိုလူဆင်းသက်နိုင်ခဲ့တာကတော့ပြီးခဲ့တဲ့1982ခုနှစ်ကနောက်ဆုံးအကြိမ်ဖြစ်ပြီးတော့နှစ်ပေါင်း50ကျော်ကြာပြီးတဲ့အခါမှာတော့အခုလိုမျိုးအစီအစဉ်ပေါ်ထွက်လာတာဖြစ်ပါတယ်။အဲ့ဒီခီးစဉ်ကြာလို့ရှိရင်တော့အမျိုးသမီးနဲ့လူပြူမဟုတ်တဲ့သူတွေလည်းပထမဦးဆုံးအနေနဲ့အာကာသယာဉ်မှုတွေအဖြစ်နဲ့လိုက်ပါကြမှာဖြစ်ပြီးတော့လကမ္ဘာပေါ်မှာလူသားအချိန်အကြာဆုံးနေထိုင်မှုကိုလှုံ့ဆော်နိုင်မယ်လို့ NASA ကမျှော်မှန်းပါတယ်။နောက်ပိုင်းမှာလည်းအင်္ဂါဂျိုကိုလူလိုက်ပါတဲ့အာကာသယာဉ်ဆီလွတ်တဲ့ခီးစဉ်ကိုဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကျွန်မဆူမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မကွေးတိုင်းရေစကြိုမြို့နယ်မအူနယ်မြေခံရဲစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ဘက်မှာလည်းစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့နေအိမ်တွေမိရှုခံရတာရှိတယ်လို့အရသာတေဆုံးမှုလည်းရှိပါတယ်။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကစစ်ရေးအခြေအနေတွေကိုသတင်းပေးပို့ထားတာကိုအခြေခံပြီးတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်။
မကွေးတိုင်းရည်သူကြုံမြို့နယ်ထဲမှာစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့မအူနယ်မြေခံရဲစခန်းကိုဧပြီလ3ရက်နေ့မနေ့အာယုံတဲ့အချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲ3နာရီခန့်ကြာမြင့်ခဲ့ပြီးတဲ့နောက်မနေ့7နာရီလောက်မှာစစ်တပ်ဘက်ကလေကြောင်းနဲ့ရဟတ်ယာဉ်တွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တိုက်ပွဲအတွင်းမအူရဲစခန်းကစခန်းမူလည်းတည်ဆုံသွားပြီးတခြားတပ်ဖွဲ့ဝင်တွေထွက်ပြေးသွားတာလည်းရှိခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲချင်းနေနဲ့ပတ်သက်လို့ရေးသကြိုးဒေသခံ PDF ကရဲဘော်ဝေကြီးကခုလိုပြောပြပါတယ
်။ရေစုံမျိုးနယ်ကမအူစခန်းပြ။အာကျွန်တော်စခန်းပင်းနာဟောတာဒီနေ့ကျွန်တော်စခန်းပင်းနာအဲဒိန်းတော့ဒီနေ့လာပြစ်တာပေါ့။တိုက်ပွဲကမနက်9နာရီကဖြစ်တယ်အားဗျာ။ကျွန်တော်အဲ7နာရီဆိုတော့လေးရင်လာပြစ်တာ။ချိုးလို့ရတာ ਈ တော့ချိုးခဲ့လေဗျာ။ချိုးလို့မရတာ ਈ တော့ကျွန်တော်ချိုးလို့မရတော့အုတ်တိုက်တယ်ကတော့ချိုးမရတော့ထားခဲ့တယ်။စခန်းမူးလည်းပေးတယ်။စခန်းမူးလည်းအဲမှာအောင်ကျွန်တော်တို့သိ
ဒေသခံ PDF တပ်ဖွဲ့တွေဝင်ရောက်တက်ခဲ့ပြီးပြန်လည်ဆုတ်ခွာသွားပြီးတဲ့နောက်မှာစစ်တပ်ကပြန်လည်တဆွဲထားခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီရက်ပိုင်းထဲမှာစစ်တပ်ကမကွေးတိုင်းနဲ့စကိုင်းတိုင်းထဲမှာနေ့စဉ်ရက်ဆက်လေကြောင်းကနေပစ်ခတ်တာတွေလုပ်နေပါတယ်။မတ်လ31ရက်ဧပြီလ1ရက်နေ့နေ့နေ့ဒီမှာလဲစကိုင်းတိုင်းတပင်းမြို့နယ်ထဲမှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေရဟယင်နေနဲ့၃ရက်စက်တိုက်ပြစ်ခတ်တိုက်ခိုက်ခဲ့ပါလေ။လေကြောင်းကပြစ်ခတ်တိုက်ခိုက်ခဲ့တာဒီနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းပလဲမြို့နယ်တွေကမင်းတိုင်ပင်ကျေးရွာနီးမှာလဲစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဧပြီလ၂ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကရာရှိသူပါဝင်အခြားအဆင့်တူသေဆုံးခဲ့ပြီးလက်နက်နဲ့လက်သိမ်းစီးရမိခဲ့တယ်လို့ဒေသခံ PDF အဖွဲ့တွေကပြောပါလေ။ဒါနဲ့ပတ်သက်လို့တခင်တောင်းကျူကာကွယ်ရေးအဖွဲ့ကတာဝန်ရှိသူတူကပြောရည်ကိုခုလိုပြောပါလေ
။ဒီနေ့မင်းရွာငန်းတဝိုက်မှာဖြစ်သွားတာလား။အနိုင်ဘက်လောက်တော့ကြာတယ်နော်။နိုင်ဘက်ဒီကမှလက်နဲ့ခင်းရနေတော့သိပြရမိလိုက်တယ်ကြာ။အဲဟိုလက်နဲ့ခင်းရတော့သူကနှစ်လက်ပါပဲ
။သေဆုံးသွားတဲ့ရာရှိဟာဗိုလ်ကြီးအစင်ရှိသူဖြစ်တယ်လို့လဲပလဲဒေတာကန် PDF တပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတည်ပြုပါလေ။တိုက်ပွဲဖြစ်ပေါ်ပြီးတဲ့နောက်စစ်တပ်ဟာမင်းတိုင်ပင်ရွာဘေးနားမှာရှိတဲ့နှောကန်ကျေးရွာကနေအိမ်တွေကိုမီးချို့တာတွေလုပ်ခဲ့လို့နေအိမ်120နီးပါးမီးလောင်ကျွမ်းခဲ့ပါလေ။နေနေမီလောင်ကြွားခဲ့ပြီးရက်သားတွေထိကြိုက်ဒီဆုံးခဲ့တာတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတယောက်ကအခုလိုပြောပြပါတယ
်။မီးထဲမှာပါသွားတဲ့အိမ်ကြီးက120ခန့်ပဲ။အသက်ဆုံးရှုံးမှုအနေနဲ့ကနောက်ကရောမှာဒေါ်မတ်တင်မျက်စိမမြင်တဲ့အဖွားကြီးကအသက်80အဲမီးထဲမှာတစ်ခါတည်းပါပြီးဒီဆုံးသွားတယ်ခင်ဗျာ။နောက်ကဦးအောင်မြင့်လို့ခေါ်တဲ့အမျိုးသားတယောက်အသက်80ကလည်းအဲဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ကူတာမှုခံယူရဖြစ်နေပါတယ်မျက်လုံးတွေကတော့ဒီမီးလောင်တဲ့
နိုင်ငံတကာမသိတွေကွဲနေတယ်လို့သတင်းကြားထားရပါတယ်ခင်ဗျာ
။ဧပြီလ3ရက်နေ့မှာတော့စစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောတိတွေဟာမင်းနိုင်ငံကြီးရွာနေအိမ်တွေကပစ္စည်းတွေကိုယူဆောင်နေတဲ့အတွက်ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့အပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းဒေသခံ PDF အဖွဲ့တွေကပြောပါတယ်။လက်ရှိအချိန်ဒီမှာနေအိမ်တွေမီးလောင်ဆုံးရှုံးနေတဲ့နောကန်ကျေးရွာကဒေသခံ1000ကျော်အပြင်စစ်ဘေးဒိမ့်ဆောင်နေတဲ့ကျေးရွာတွေကဒေသခံတွေစားနပ်ရိက္ခာရေးဖို့အကူအညီတွေလိုအပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ။
ဒါကတော့မကွေးတိုင်းရေစကြိုမြို့နယ်ဘက်ကအခြေအနေကိုဦးသိန်းထိုင်ဦးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲမကွေးတိုင်းစောမြို့နယ်ဘက်ကိုခိုလုံလာတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြပေးကြပါရစေ။မကွေးတိုင်းစောမြို့နယ်ဘက်ကိုခိုလုံလာကြတဲ့ဆလင်းမြို့နယ်ကင်မုံချုံကျေးရွာနဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်ကစစ်ပြေးဒုက္ခသည်တွေဟာအစာအသောက်နေရာထိုင်ခင်းနဲ့အဝတ်အစားအခက်အခဲတွေအကြီးအကျယ်ကြုံနေရပါတယ်။ဒီပြည်သူတွေဟာပြီးခဲ့တဲ့လတွေအတွင်းကစစ်ကောင်စီရဲ့ထိုးစစ်တွေကြောင့်နည်းမြေစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်ခဲ့ကြရသူတွေဖြစ်ပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငင်းချမ်းပြောပြပေးပါမယ်ရှင်
။မကွေးတိုင်းစလင်းမြို့နယ်ကင်မွန်းကြုံကျေးရွာကိုပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီတပ်တွေတနက်ဖောက်ပြီးထိုးစစ်ဆင်လာလို့ကင်မွန်းကြုံကျေးရွာအပါအဝင်ကျေးရွာ3ရွာလောက်ကရွာကန်တွေအသက်ဘေးလွတ်အောင်ဘေးလွတ်ရာထွက်ပြေးလာကြတယ်လို့ကင်မွန်းကြုံရွာကန်တူက VOA ကိုပြောပါတယ်။ဒါကြောင့်စစ်ပြေးဒုက္ခသည်600နီးပါးဟာဆလင်းမြို့နယ်အိမ်ကြီးချင်းစောမြို့နယ်တွေဘက်မှခိုလုံလာကြပါတယ်။ဒေသခံတွေဟာချက်ချင်းဆိုသလိုပြေးလွှားလာကြလို့စားနပ်ရိက္ခာနဲ့အဝတ်အစားတွေဘာမှပါမလာကြပါဘူး။သူတို့တွေဟာလက်ရှိမှာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့စစ်ပေးရှောင်တူကခုလိုပြောပါဗျာ။ကျွန်တော
်စားရတောင်ကြီးတွေကငါစားနေရထိုင်ရင်မှအဲ့ဒါကျွန်တော်တို့အလုံးအဝတ်အစားမှသာအလုံးခက်ခဲနေရရှိပါတယ်ခင်ဗျာ။အများကြီးရှောင်တဲ့နေရာတော့လည်းကျွန်တော်အဲ့ခက်ခဲလေးကျွေးတွေ့နေရပါတယ်။
ဒေသခံတွေရွာကနေထွက်လာပြီးနောက်ပြီးခဲ့တဲ့မတ်လ28ရက်နေ့ကနေအိမ်တွေလဲမီးရှို့ခံရတယ်လို့ရွာကန်တူက VOA ကိုပြောပါတယ်။အင်ဂျင်150ရှိရဲ့ကင်မွန်းညုံကျေးရွာဟာအိမ်အလုံး100ကျော်လောက်မီးလောင်ပျက်စီးသွားတယ်လို့ဆိုပါတယ
်။အဲဒီလိုစကြောင်းထိုးပြီးတော့မှကျွန်တော်တို့ရဲ့ရွာသူရွာသားတွေကိုရွာကိုဝိုင်းပတ်ချာနေပြီးတော့မှအားလုံးကျွန်တော်တို့ကိုတနက်တန်းနဲ့သူတို့က၆လံပြီးတော့မှကျွန်တော်တို့သိမ်းရှောင်တော့မှပဲကျွန်တော်တို့ရွာကိုသူတို့အဖွဲ့အစည်းတွေဝင်ပြီးတော့မှမီးလောင်တိုက်တွန်းသွားပါလေခင်ဗျာ။ကျော်အစ်လေတရား90ခန့်ရှိတဲ့အိမ်မှာကျွန်တော်တို့အစွမ်းဖြားလောက်တော့အိမ်မှာ30ကိုအိမ်တော့ပဲကျန်ရှိပါလေခင်ဗျာအလုံးကျန်တဲ့အကျန်ရှိအိမ်လေး140ဝန်းကျင်ကအလုံးမီးလောင်တိုက်ပြုတ်ခံပါလေခင်ဗျာမရှိတော့ဘူ
းဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ VOA ကတီးကြအတိမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးစစ်ဘေးဒုက္ခသည်တွေဟာလက်ရှိစောမြို့နယ်တီးကုန်းကျေးရွာရဲ့စာတင်ကျောင်းမှာယာယီနေထိုင်နေကြပါတယ်အဲ့ဒီစာတင်ကျောင်းကလည်းကျောင်းပြန်ဖွင့်တော့မှာမို့နေရာထိုင်ခင်းနဲ့နေစရာအခက်အခဲဖြစ်နေတယ်လို့ပြောပါတယ်စောမြို့နယ်တီးကုန်းကျေးရွာမှာဆလင်းနယ်ကစစ်ရှောင်တွေအပြင်ချင်းပြည်နယ်ကံပက်လက်မြို့နယ်ကစစ်ရှောင်တွေလည်းခိုလုံနေကြပါတယ်။ခိုလုံလာကြတာနှစ်နှစ်နီးပါးရှိနေပါပြီ။လက်ရှိအလူရှင်တွေလည်းမရှိသလောက်နည်းပါးလာတာကြောင့်စစ်ရှောင်အများစုဟာနေစားအလုပ်အငှားလိုက်ပြီးစားတောက်ရေးအခြေအနေတွေကိုဖြည့်ရှင်းနေရတယ်လို့အဲ့ဒီနေရာမှာခိုလုံနေတဲ့ကံပက်လက်စစ်ရှောင်တို့ကပြောပါတယ်။အသေးရောက်လာတဲ့ဆလင်းမြို့နယ်ကစစ်ရှောင်တွေဟာအဝိတ္တထေကိုတခုနဲ့ရောက်လာကြပြီးပုံမခက်ခဲကြက်တဲနေကြတာလို့ကံပက်လက်စစ်ရှောင်တို့ကအခုလိုပြောပါတယ
်။ကိုယ်ကကိုယ်စားကြမိကမှအနေစားဟားတွေလိုက်ပြီးကမှစားနေကြတာအခုရောက်လာတဲ့အဖွဲရတော့ဒါဆိုသားမှမပေါ်လာကြတဲ့ခါကျတော့ဒါမှလည်းအဆင်မပြေသေးဘူး။ဒီတိုင်းကထပ်လည်းမပေါ်လာကြဘူး။ဒါမှလည်းဝစားလည်းမပေါ်လာကြဘူးဆိုတော့ဒီခါနဲ့ပတ်သက်လို့တော့တော်တော်အခက်အခဲရှိတယ်
နှစ်တွေလာရီနဲ့ချီစစ်ဘေးရှောင်နေရတဲ့ဒုက္ခသည်တွေအတွက်လူရမ်းမဲ့သူလည်းမရှိသလောက်နည်းပါးလာတာကြောင့်အချင်းချင်းအဆင်ပြေသလိုမျှဝေစားတောက်နေရတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံမှာဆေးရည်နဲ့နိုင်ငံရေးပဋိပက္ခအချင်းကြာလာတာနဲ့အတူစစ်ရှောင်ဥယေတွေတိုးလာပြီးအရင်ကထက်ပိုပြီးကြက်တဲလာတယ်လို့ပြောဆိုကြပါရယ်ခင်ဗျာ
ဒါကတော့မကွေးတိုင်းဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုငင်းချမ်းပြောပြပေးခဲ့တာပါဆက်ပြီးတော့စကိုင်းတိုင်းဘက်ကစစ်ပြေးဒုက္ခသည်2000အခက်ကြုံရတဲ့အကြောင်းကိုလည်းတစ်ဆက်တည်းတင်ပြပေးကြပါရစေစကိုင်းတိုင်းကလေးမြို့မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာထိတွေ့တိုက်ပွဲတွေရှိနေပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကျေးရွာပေါင်း15ရွာကဒေသခံပြည်သူ2000လောက်စစ်ဘေးရှောင်နေကြရပါတယ်။သူတို့အတွက်ကတော့နေထိုင်ရေးနဲ့စားတောက်ရေးမှာအရေးပေါ်လိုအပ်မှုတွေရှိနေပါတယ်။တချိန်ထဲမှာပဲကံပလူမြို့နယ်တွေကမှရှော်ဖြူကုန်းရွာနဲ့ညင်းအင်းရွာတွေကိုစစ်ကောင်စီတပ်ကနေဝင်ရောက်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်
။မတ်လ29ရက်နေ့ကလေးကကလေးမြို့မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ကျေးရွာတွေဘက်ကိုအဆက်မပြတ်ပစ်ခတ်နေတာကြောင့် ချေးရွာ15ရွာလောက်ကဒေသက2000လောက်စစ်ဘေးရှောင်နေကြရတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကပြောပါတယ်မြို့ပေါ်နဲ့တခြားဒေသတွေကိုသွားပြီးစစ်ရှောင်သူတွေရှိပေမဲ့လက်နက်ကြီးမချရောက်နိုင်လောက်မဲ့နေရာလောက်ကိုသွားရောက်ပြီးစစ်ဘေးရှောင်နေကြတဲ့သူတွေလည်းရှိတာကြောင့်လက်ရှိမှာစစ်ရှောင်တွေအတွက်နေထိုင်ရေးနဲ့စားတောက်ရေးရိက္ခာတွေလိုအပ်နေတယ်လို့စေဝါအကူအညီတွေလည်းလိုအပ်နေတယ်လို့စစ်ဘေးရှောင်ကူညီရေးအဖွဲ့ကလေးဒေသတွဲဘက်တာဝန်ခံကိုဂျပန်ကြီးက VOA ကိုအခုလိုပြောပါတယ
်ကလေးချင်းတပိုင်းမှာတိုက်ပွဲဖြစ်တယ်ဖြစ်တော့ဒီကျောင်းကျွန်တော်ကျောင်းလာနေပြီမှာခဏတော့ဒီလက်မှတ်ကြီးရေပေါ့နော်ဒီ29ရက်39ရက်နေ့တည်းကသူကအခုချိန်ခဏလုံးနေတဲ့5မိနစ်ကောက်တစ်ချက်ဖြစ်သွားတာပေါ့နော်ဒါတော့အလို15ရက်အောင်ရှောင်းတယ်15ရက်ရှောင်းရတဲ့ခွင့်ပြန်တော့စက်ကောင်းဝင်ရှိရဲအဲစစ်တေးရှောင်းဦးရကျွန်တော်တို့အဲဒီလောလောတယ်ပေါ့နော်လောလောချင်းမှာကျွန်တော်တို့အဲဒီဘက်မှာဟိုမြို့ပေါ်မှာတင်းဆောင်နေတဲ့စစ်တေးရှောင်းတွေကပေါ့နော်ဒီကျွန်တော်တို့ကြီးစက်ရည်ဒီလွတ်နိုင်ကြီးရှိရဲလက်လက်ကြီးဟိုမကြနိုင်ဘူးလို့ဒီဟိုပါပို့ခေါ်မလက်လက်ကြီးဟိုအကြမ်းရောင်းနေတဲ့နေရာမျိုးတွေမှာတိတ်ဆောင်ကြရပေါ့နော်အဲစစ်တေးရှောင်းပြည်သူကတော့ကျွန်တော်9000ဝန်းကျင်ရှိတယ်ပေါ့နော်ဟုတ်ကဲ့စမ်းလိုက်တာပေါ့နော်စမ်းလိုက်ခါနဲ့စေဝါထုတ်ပန်းမှုတွေကျွန်တော်တို့ကအများကြီးလိုအပ်နေတယ်ပေါ့နော်စစ်တေးရှောင်းတွေကြီးများတယ်ကြောင့်ကျွန်တော်အများကြီးလိုအပ်နေတယ်အဲဒီကိုကျွန်တော်နေရာထိုင်ကိုတက်နေရာထိုင်စီစဉ်တိကျတက်ဒီမိုးပါတော့လိုအပ်တယ်ပေါ့နော်
စစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ကြေးရွာတွေကနေအိမ်တွေပျက်စီးခဲ့သလိုပြည်တော်ဦးကြေးရွာကဘုံကြီးကျောင်းတစ်ခုလည်းထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကမ်းပလူမြို့နယ်ရှော်ပြူကုန်းကြေးရွာစစ်ဘေးရှောင်တွေနေတဲ့တောတွေကတဲတွေရှိရာကိုလည်းဧပြီလ2ရက်မနေ့3နာရီဝန်းကျင်လောက်မှာကောလင်းမြို့ဘက်မှာအထိုင်ချတဲ့စစ်ကောင်စီတပ်ကအင်အား80လောက်နဲ့ဝင်ရောက်လာတာကြောင့်ဒေသက20ကျော်လောက်စစ်ရှောင်နေရာမှာပိတ်မိနေခဲ့ပြီးဖမ်းဆီးခံရတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခေါ်ဆောင်သွားသူ5ဦးကိုဒီကနေ့မနေ့ပိုင်းမှာပြန်လွတ်ပေးခဲ့တယ်လို့လည်းဒေသခံတို့ကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ရက်တုန်းကဟွာလောက်မှာ၃နာရီလောက်မှစစ်သေးရှောင်နေတဲ့တဲတိုက်ကိုထိုးလိုက်တာထိုးလိုက်တဲ့နေရာမှာကျွန်တော်တို့ကလေးတွေရောပြည်သူတွေရောအိမ်တွေအချိန်ဆိုတော့အမတ်တမဲ့ကျွန်တော်တို့ဖမ်းနာရတော့20လောက်ဖမ်းလိုက်တာပေါ့ပိတ်မိလိုက်တာပိတ်မိလိုက်တာအဲ့တဲတွေမှာသူတို့ဝင်တဲ့တဲတွေမှာ
အပီလာနေရဲ့မနေ့ကလည်းထပ်ပြီးတော့ရှော်ပြူကုန်းကျေးရွာအင်းင်းနဲ့အလဲကုန်းကျေးရွာတို့ကိုကိုတော်ဘိုးမှာအထိုင်ချထားတဲ့စစ်ကောင်စီတပ်တွေကဝင်ရောက်ပြီးရှော်ပြူကုန်းကျေးရွာကနေအိမ်60လောက်ကိုမီးရှို့ခဲ့တယ်လို့ပြောပါတယ်။အင်းင်းကျေးရွာကနေအိမ်30လောက်ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရှော်ပြူကုန်းကျေးရွာဟာဒီချိန်နဲ့ဆိုရင်3ချိန်မြောက်မီးရှို့ခံရတာဖြစ်ပါတယ်။နေအိမ်300ကျော်ရှိတဲ့ကျေးရွာဟာနေအိမ်100ကျော်မီးရှို့ခံထားရပြီးဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်။ရှော်ပြူကုန်းကျေးရွာအပါအဝင်အဲ့ဒီအနီးတစ်ဝိုက်ကကျေးရွာတွေဟာမကြာခဏစစ်ကြောင်းတွေဝင်ပြီးမီးရှို့ဖျက်ဆီးမှုတွေရှိသလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိတာကြောင့်ရွာတွေကိုမဝင်နိုင်ပဲတောထဲမှာစစ်ရှောင်နေရတာတစ်နှစ်ကျော်နေပြီဖြစ်ပါတယ်။ကမ်ပလူနယ်ကစစ်ရှောင်တွေအတွက်စေဝါနဲ့ရိတ်ခါအထောက်အပံ့တွေလိုအပ်နေတယ်လို့လည်းဒေသခံတွေနဲ့စစ်ရှောင်ကူညီပေးနေသူတွေကပြောကြပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်ရေအတွက်တွေဟာတစ်နှစ်တစ်နှစ်ပိုတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။စကိုင်းတိုင်းတွင်းအနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိသလိုစစ်ကောင်စီကိုလိုလားတဲ့ကြေးရွာတချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နဲ့တတ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းဘက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုလည်းတင်ပြပေးကြပါမယ်ကရင်ပြည်နယ်အတွင်းကမြဝရီကော့ကရိတ်ဂျုံတိုးစားတဲ့နေရာတွေမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ညစဉ်လိုလိုစစ်ကောင်စီဘက်ကကရင်ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပါတယ်ဒါကြောင့်မို့လို့ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
မြန်မာနယ်စပ်ကရင်ပြည်နယ်အတွင်းကမြဝရီကော့ကရိတ်ကျုံတိုးစားတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာပြီးခဲ့တဲ့တပတ်ကျော်ကစပြီးတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်အခုရက်ပိုင်းမှာလည်းနေ့စဉ်တိုက်ပွဲတွေဆက်ရှိနေတာပါတိုက်ပွဲတွေမပြင်းထန်ပေမဲ့ကျေးရွာတွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကအခုလိုပြောပြပါတယ်
တိုက်ပွဲတွေဆက်လိုက်ရှိနေတယ်နေတိုင်းကျင်တယ်အဲ့လိုပြောသူနေတိုင်းရွာတွေဆက်တဲ့ကိုလိုက်ကျင်တယ်သူကသူဘယ်လိုပြောမလဲဟိုစကားစကားအဲသူတို့ဘက်ဟို PDF တွေဒီကျန်ကျန်ရေးရှိနေတဲ့နေရာကိုသူမှန်းမိဖြစ်တာပေါ့ဆိုတော့ဆစ်ရှောင်းနေရာကိုဟိုမိုးရက်တွေကဇာတိရွာတွေကို 两米七两差路没有，楼宽薄的起码，楼宽没下了哦，黑一开开的，今年我们原来单位没有，现在没有天然电了，他在你来你去，你去那那么。
比起来，闽南的生活也那个，庙里工作也生活，不光打破了白家，再看米修改比较孬，啊，你的外姑苏某她在撇带路来住吧嘞？
今老是你。
ဒီလိုအခြေအနေတွေကြောင့်စစ်ကောင်စီဘက်ကလည်းမက်ကနယ်ခြေရွာတဝိုက်ကဒေသခံတွေနေထိုင်ရနေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေပြီးခြေရွာလူလူတွေဟာစစ်ဘေးရှောင်နေရတယ်လို့လည်းဒေသခံတအူးကပြောပြပါတယ်။ဟုတ်တယ်မှာတော့ဟိုကတောင်ငါနဲ့တောင်ငါချောင်းနဲ့မြစ်ခွန်ငါနဲ့မြစ်ပြီးတော့ထုတ်နေတာဒီလိုတရားတော်မရှိတဲ့အဲ့ဒီဘက်ကဟုတ်ကဲ့ဟုတ်ကဲ့ပုံကြီးကြောင်းနေအ
ယ်ဘက်ကစီရေးအခြေအနေကို VOA မြန်မာပိုင်းသတင်းတော့မအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်ဘက်မှာအင်းလေးတကြံဒီနှစ်ကျင်းပဖို့ရှိတဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးကံမှာရေပေါ်တကြံပြုတ်လုသွားဖို့ပြင်ဆင်နေပါတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ COVID-19 ကပ်ရောဂါမတိုင်ခင်မှာ2019ခုနှစ်တုန်းကတော့ပထမဦးဆုံးအကြိမ်အင်းလေးမှာရေပေါ်တကြံကျင်းပနိုင်ခဲ့ပြီးတော့3နှစ်အကြာမှာတော့အခုနှစ်မှာရေပေါ်တကြံကိုဒုတိယအကြိမ်ကျင်းပသွားဖို့ရှိပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာကဘာလက်ခီးသွားတွေအလားများတဲ့အထင်ကရနေရာတစ်ခုဖြစ်တဲ့ရှမ်းပြည်နယ်ကအင်းလေးကံမှာ2023ခုနှစ်အတာတကြံပွဲတော်ကိုရေပေါ်တကြံဖြစ်ပြန်ပြီးကျင်းပဖို့ပြင်ဆင်နေတယ်လို့ဒေသခံတွေကပြောပါတယ်။ရေပေါ်တကြံမန်တက်ကိုပြီးခဲ့တဲ့2019ခုနှစ်တုန်းကကျင်းပခဲ့တဲ့နေရာမှာပဲပြုလုပ်ဖို့ပြင်ဆင်ထားတယ်လို့အင်းလေးဒေသခံတဦးက VOE ကိုပြောပါတယ
်။အလိုတော်ကြီးမှာလေအနံပါတ်မှာခီးရတဲ့ဒီရေပေါ်တကြံပဲအဲ့တခုပဲပိုးလာမှာပေါ့အခုဘလို့ပဲဟာမြားမေအလားလာရှိတယ်ဗျခရဖူးလျာတော့ဒီတိုင်းဒီပွဲတော်ရဲ့မဟုတ်လေဒီတိုင်းပဲတွားလာနေတာပဲလေ
ပြည်ရင်းပြည်ပခီးသွားဧည့်သည်တွေစီကားခဲ့တဲ့အင်းလေးဒေတာဟာကက်ယောဂါနဲ့နိုင်ငံရေးအခြေအနေတွေကြောင့်ခီးသွားဧည့်သည်ဝင်ရောက်တဲ့နှုံးဟာပုံမှန်ပြန်မဖြစ်သေးပါဘူးဒေတာခန်တွေကစားတောက်နေထိုင်ရေးအတွက်ဧည့်သည်မျောနေချိန်မှာပြည်ရင်းခီးသည်တွေကသာအဓိကပြန်ပြီးအားထားနေရတဲ့အချိန်ဖြစ်တယ်လို့လဲဆိုပါတယ်။အင်းလေးဒေတာမှာဧည့်သည်တွေကိုပုံမှန်ခီးစဉ်အနေနဲ့ဖောင်တော်ဦးဖျားအလိုတော်ပြည့်ဖျားရွှေအင်းတိန်ဖျားနဲ့အင်းလေးရိုးရာရက်ကန်းစဉ်အပါအဝင်အင်းလေးငွေတယ်လုပ်ငန်းရေပေါ်ဆိုင်ခင်းနဲ့ရှေးဟောင်းဖုန်ကြီးကျောင်းစတဲ့နေရာတွေကိုအဓိကထားပြီးဒေတာခန်ဆက်လီတွေကလိုက်ပို့ကြတာပါအခုနှစ်တကြံကာလအကြိုနေ့ကနေအတက်နေ့ထီတော့ရေပေါ်တကြံပွဲတော်ရီစီပါခီးစဉ်ထတ်တိုးထားတယ်လို့ဒေတာခန်နောက်တဦးကအခုလိုပြောပါတယ
်နံပါတ်မှလေရေပေါ်တကြံလိုက်တာအတက်နေ့ရောက်တဲ့လုပ်တယ်မှာတချို့ဟိုတယ်တွေတော့ပုံပြင်ရှိနေပြီတော့ပြောလိုက်တာမဲ့ဟိုတယ်တော့များပါတယ်ညောင်ရှင်ဒီပေါ်မှာအင်တာနက်ရောကြတော့လေညောင်ရှင်ဒီပေါ်မှာဟိုတယ်တော့များပါတယ်ဒီမှာ
အင်းလေးရေပေါ်တကြံပွဲတော်ကိုပြီးခဲ့တဲ့နှစ်2019ခုနှစ်တုန်းကပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်မြန်မာနိုင်ငံရဲ့ပထမဦးဆုံးရေပေါ်တကြံလဲဖြစ်ခဲ့တာပါ။အင်းလေးရေပြင်ပေါ်မှာလှေတံပန်၊ဖောင်တွေနဲ့ရေကစားတာ၊ရေပေါ်ရှိုးပွဲနဲ့ရင်းအကရိုးရာအကတွေပြင်နှစ်ဦးဆွန်းလောင်းပွဲ၊နှစ်ဦးဓမ္မသဘင်အစီအစဉ်တွေထည့်သွင်းပြီးအကြိုနေ့ကနေနှစ်ဆန်းတရက်နေ့အထိ2019ခုနှစ်တုန်းကကျင်းပခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရလက်ထက်ရေပေါ်တကြံပွဲတော်ဖွင့်ပွဲကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအဲ့ဒီအချိန်တုန်းကစစ်ဦးစီးချုပ်အနေနဲ့တက်ရောက်ခဲ့ပါတယ်။သုံးနှစ်ကြာမှပြန်ပြီးပြုလုပ်တဲ့အခုနှစ်အင်းလေးရေပေါ်တကြံပွဲတော်နဲ့ပတ်သက်လို့ဘလို့အစီအစဉ်တွေထည့်သွင်းထားပြီးကျင်းပသွားမယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့အစည်းအရာကက်ယောဂါမတိုင်ခင်ကာလအထိအင်းလေးဒေသမှာတကြံပွဲတော်ရက်စုပြည်ရင်းပြည်ပခီးသွားဦးရေ2,000,000ဝန်းကျင်အထိလာရောက်လက်ပတ်ကြတယ်လို့ဆိုပါတယ်ရှင်။
Tagaro, Inlika Majibo, the Janti, Nitin Badabu, Pinsin, Nidia Chow, Main Jinanga, Pyopia, Piget up, Piparishi, Dinaya, the Dream People, Jadigaro, Telobabe, Majagin, Tolly Bima, Judia by Nai Wamaro, a person cannot a season ago, Nasinabu Shibarishi.
View a season ago, video Yumin Tanjarupin, YouTube Samina Ranigle, Nasinji Shuhamari. View me my YouTube Samina Lisagaro, youtube.com/viewthermis Piparin.
Mingla Jama Tora Shimyashi, View America than ye, Natana Satongu ni Ibrela Toye, Tanina ni Yabai season ago, America be down to Washington DC Murogani, Taya Tolin Binida Piparishi, Nyasa and IT Tolin Bime season ago, Lindomida Thousand Ne, Kilo has Koton Kontonyane, Koton Shitonya, Lindomida Nazate, Kilo has Nashishingarugani, Tolin Bidama Piparishi, a good duty by Naiwa Maro, a passing gana a season ago, Dinsa Bebo Shibare, DC Baye Kanane, Lumushuge, a season, Matangi Maro, Mimiang and Kugo, Tinsabi Zemare. Yamaning Emma Sitagani, Anna Ting Liberian now by Maro, a Chigan Pina, a Danjue, Kaling Eri, Pina, Tin Janime, a Queen Laniga, Bobidoma, Nela Bare, Dajamulu, a Naga, Dime P, Janet, Tura Naye, Dragin Lemi Barelu, Sibaye, Ya, Midazu, Wingwe, Ya, Pina, Tin Jabu, a Semipere, Kaling Erigo, a Kame, Lilambiro, Pina, Tin Jape, Nide, Mind Me, a Puet, Ditoundu. Ute Mamang Ega, Vue Mimabangu Piobare, Ute Mamang Ego, Vue Mimabanga, Konyan Wianga, Mimian Tara, Shuzana Simashin.
Ute Mamang Ekulu, Mimian Wian Piro, Jesu de Malaka.
Okay, Jesu Bai, I don't know, Lum Yoki, so Gwen Yaro, Jesu de Malay. Okay.
You don't pitch an hour or the Ute Mamang Ego, yet, Mimabinuman don't need it, a la Mind Me Project or not, Kling Eri, who pinna thin jump in it a season. You sit on a baby. Now, ma, oh man, said Donila, don't I yet, Tavila, blue chin in my shiba, like me.
Okay, cheers, boy. Oh, my me project out, Kunyano theater, I'm around, I'm around, Sabi Kerry. Sabi Kerry, or the COVID, my chicken tea, boy, no, General Baskai, Levy, or Jumpy Barkley, which you know, you got have your thing here, eh? I could not buy my dog, the Jonga Uye, got out of the Lay York, whatever, no, the Yanachins, I general, then Jarthing United. Then jumping you pain in a jama, 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 you do your worry. Time at General Kanganaga. The Kurim chicken, not General Nibinari, told me all. Online learning platform, offline learning platform, General Sabido, accounted upon I get all. The now buying car, my General. The and the things I did up, then you wait, then job winning, your job, your job, Bobby, me. Online, offline, my me box, you know, never beat up. Online, my me box. Online website, the online learning management system, the offline, the domio, the one, the other. Jama Louis, Haro, Dola. Dame, maybe marginal, Dwatin, a lot of pays and his others and Islamic lady, Yedraga, Yobari. LD, let's see, Cheney, teacher, Rosima, online, offline, my little unit, Jamu Jama, Yedraga, the Bounty Balashi, Jamu Jama, Jamiba.
ดูอยู่บ่นะกะเลอยู่แล้วครับโอ้ดิมอนเอรัวณท่องเนี่ยสั่นเนี่ยหลอกเดะก็ดิมีมาบีเดมมาวนลุกลาเกราสรอดิละชิอินดิทายะเก็งกะนั้นดิอะเปียวลุษิยอ๋อปีเดมมาปัญญาตินจาตินอยู่နိုင်ခွင့်ရှိတဲ့အရွယ်ဘောခလေးလူငယ်အရေအတွက်ကဘလောက်လောက်ရှိပြီးတော့ဘလောက်လောက်ကဒီပညာကြီးရဲ့ကံထားရဲ့ပြင်ပောက်ကိုရောက်နေတာကိုလေ့လာမိပါတယ်
ဟုတ်အရင်ကျွန်တော်တို့ project မိုင်းမီ project စခဲ့တုန်းကဆိုရင်တော့ကျွန်တော်တို့ဒီဘယ်လိုပြောမလဲတကောင်စင်းစစ်တန်းတွေရအောင်ဆိုလို့ရှိရင်တော့ဘောနော်ကျောင်းသူကျောင်းသားအကြောင်းပြပါရောက်နေတဲ့ကျောင်းသူကျောင်းသားအကြီးအတွက်ဘောနော်ကျောင်းနေအကြီးအကလေးအကြီးအတွက်ကတော့တက်တမလေးတက်တမ5000လောက်ရှိတယ်လို့ဒါ ဒီ safe the children or unicef တို့အနေပြီးတော့လုတ်ခဲ့တဲ့စစ်တမ်းရဆိုရင်တော့ခုနကျောင်းပြပါရောက်နေတဲ့ကလေးသူငယ်အရေအတွက်ကခုနှစ်တက်မှ၈တန်းဟုတ်လားအဲ့လောက်ဖြစ်သွားတယ်အဲ့တော့ပြီးခဲ့တဲ့နှစ်ကျော်ကျော်၃နှစ်မှာဟုတ်လားကျွန်တော်တို့ဒါအရင်
ကလေးသူငယ်အရေအတွက်ကခုနလိုမျိုးเนาะခုနှစ်တက်မှ၈တန်းလောက်ထိဖြစ်သွားတယ်ဒါဆိုလို့ရှင်စုစုပေါင်းចောင်းနေရွယ်ကလေးသူငယ်အရေအတွက်ရဲ့တော့ညီပါတော့ចောင်းပြပါရောက်သွားတယ်ဒါတော့အခုအဲ့ဒါခုနဂျွန်လာကနေဂျွန်လာ2020က
နောက်ဆုံးကောက်ခဲ့တဲ့စစ်တပ်ပေါ့နော်အဲ့တော့အဲ့ဒီဂျွန်လ2022ကနေအခုလက်ရှိအချိန်ကြီးဆိုရင်တော့ကျွန်တော်တို့နိုင်ငံမှာခုနအောင်းပြပရောက်သွားတဲ့အောင်းလူအောင်းသားအရေးအတွက်ကတော်တော်ကြီးကိုများနေပြီတော်တော်ကြီးကိုများပါပြီခုနကမှရှစ်သားတဲ့ကြော်နေပြီဆိုတာကိုတော့ကျွန်တော်တို့ပြောလို့ရတယ်လက်ရှိအရေးအတွက်မှာပေါ့နော်လက်ရှိအချိန်မှာပေါ့နော်ဟုတ
်ဟုတ်ကဲ့အဲ့တော့အဲ့ဒီကလေးတွေကဘယ်တွေကိုရောက်သွားပါလဲခင်ဗျာ
အေးကဒီကလေးသူငယ်တွေကတော့ဘယ်လိုပြောမလဲနိစ္စရနိစ္စရတွေနဲ့အာအကုန်လုံးပြန်ကျဲကုန်တာပေါ့တနင်္ဂနွေတိုင်းတာနဲ့ပြင်ချင်းပြန်ကျဲကုန်တာပြည်တွင်းမှာအောင်ပြန်ကျဲတာမဟုတ်ပါဘူးပြည်ပေါ့လည်းအကုန်လုံးပြန်ကျဲပြီးရောက်ကုန်ကြတာပေါ့အထူးသဖြင့်ကျွန်တော်တို့ကចောင်းပြပါရောက်နေတဲ့ကလေးသူငယ်ရေအတွက်ကိုကြည့်မယ်ဆိုရင်ဥမာမူလာရန်လေရန်ထပ်တန်းဆိုပြီးကျွန်တော်သုံးပိုင်းပိုင်းကြည့်လို့ရတာပေါ့နော်ဒါကျွန်တော်အခြေခံပညာအဆင့်ကိုပဲပြောတာပေါ့နော်ဒီမူလာရန်အဆင့်နဲ့ဟုတ်လားမူလာရန်ဆိုလို့ရှိရင်မူလာရန်အဆင့်အလေရန်အဆင့်နဲ့ចောင်းထွက်လာတဲ့ចောင်းထွက်လာခဲ့ရတဲ့ကလေးသူငယ်တွေကြတော့ကျွန်တော်ဗမာညာစုတွေ့ရလဲဆိုတော့ဒီပေါ့နော်ဒီစားတော့ဆိုင်တွေဖဲရေးဆိုင်တွေဟုတ်လားအာဘယ်လိုလဲလမ်းဘေးတွေမှာတောင်မို့ရှင်တို့နဲ့ခုနမိဘတွေရဲ့ခုနဟိုလေယာဉ်လုပ်ငန်းတွေဟုတ်လားဒီဒိုနီယာတွေမှာဟိုခုလိုမျိုးပေါ့နော်ဟိုရရအလုပ်လုပ်ကြပြီးတော့ရှင်းတန်းဖြတ်တန်းနေကြတဲ့ကလေးသူငယ်တွေတွေ့ရမယ်ကျွန်တော်တို့ဒီမိုင်းမီနေနဲ့ဆိုလို့ရှင်လဲကျွန်တော်တို့တည်နေတဲ့နေရာတွေတင်ခဲ့တဲ့နေရာတွေအထူးမြင့်ဆိုလို့ရှင်စင်ကြေပုံစင်ကြေပုံရက်ွက်တွေမှာဆိုလို့ရှင်ဒါကျွန်တော်တို့ခုနမူလာရန်အလေရန်အဆင့်ကလေးသူငယ်မင်းများကတော့ခုနပလုံကောက်တဲ့ကလေးရှိမယ်ဒါမျိုးတွေရှိမယ်ပေါ့နော်အဲ့တော့အဲ့ဒီနေရာတွေမှာရှိနေမယ်သူတို့ကြတော့အသက်အရွယ်အားဖြင့်ရလဲခုနပြောလို့14နှစ်အောက်15နှစ်အောက်တွေဖြစ်တဲ့အတွက်ဟုတ်လားနိုင်ငံခြားထွက်ပြီးအလုပ်လုပ်ဖို့ဒါမှမဟုတ်ရှင်လဲခုနလိုမျိုးပေါ့နော်မြို့တခြားမြို့တွေရွာတွေမှာသွားပြီးအလုပ်လုပ်ဖို့ဆိုတဲ့ဟာအဲ့ဒီခွင့်ရေးတွေကနည်းနည်းလေးနည်းပါတယ်ဒါပေမဲ့ခုနဒီအထက်တန်းအဆင့်နဲ့ခုနပေါ့တက်ကလိုအဆင့်ကကျောင်းပြပရောက်လာတဲ့ကျောင်းသူကျောင်းသားတွေဆိုသူတို့အသက်အရွယ်နဲ့သူတို့အဲ့လိုမျိုးကျောင်းသူကျောင်းသားတွေဆိုလို့ရှိရင်တော့အများစုကတော့ခုနကပေါ့နော်ဟိုမိဘကလည်းနည်းနည်းများတော့ဟာလာဟို password လုပ်ဖို့အပြင်ထွက်ဖို့အတွက်ကိုအထူးမြတ်ပွဲစားကားတွေပဲပြေးဖို့တော့တတ်နိုင်တဲ့မိဘဆိုလို့ရှိရင်လည်းဒါဟာလာရှီစုမဲစုတွေစုပြီးတော့ဒါမှမဟုတ်ရှင်တတ်နိုင်တဲ့မိဘတော့ခုနကမလေးရှားတို့ယူရီးယားတို့ဘာတို့ပဲကိုထွက်ကြတာပေါ့ဗျာ
အဲ့တော့ဒီ NLD လက်ထက်မှာလည်းဟာလာဒီပညာရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်ပေါ့နော်ဒီနိုင်ငံတကာမှာတင်နေတဲ့ပညာရေးစနစ်ပုံစံမျိုးဖြစ်လာအောင်စူးစမ်းပြီးတော့လုပ်ကြပါတယ်တွေ့ရတယ်ဒါပေမဲ့အဲ့ဒီဟာကရည်မှန်းချက်ဟိုတကယ်ပြည့်မီသွားပြီလားဘလောက်အတိုင်းအတာအထိလိုအပ်ချက်တွေရှိနေပါလိမ့်လဲ
ဟုတ်ဟုတ်ဒီကကျွန်တော်နိုင်ငံကတော့ဒါဟိုကုန်တည်ရတိုင်းပေါ့နော်ဒါပညာရေးစနစ်ကခက်အဆက်ဆက်မှာကျွန်တော်တို့ကဘယ်လိုပြောမလဲဒီဟိုဆရာဆရာမဘိုးဘီစနစ်ကိုပဲကျွန်တော်တို့အခြေခံပြီးတော့ဟာလာတင် जा တင်မှုတွေလုပ်ခဲ့တာကျွန်တော်တို့ကိုယ်တိုင်လည်းဒါဆရာဆရာမဟိုကိုဘိုးပြုပြီးတော့တင် जा တဲ့စနစ်နဲ့ကြီးပင်းခဲ့ရတယ်ပြီးလို့ရှိရင်ရင်ခစ်တွေတော့လည်းကျွန်တော်တို့ကဤပညာအဲ့လောက်ဒီမတိုးတက်ခဲ့ပြီဘူးလေဗျအဲ့တော့ကျွန်တော်တို့ဒီမှာပြောမှမယ်ဆိုရင်တော့ source of knowledge ပေါ့ဒီအဋ္ဌဉာဏ်ပညာဘဝတုတရဲ့အရင်းမြစ်ကဆရာဆရာမစီမှာပဲရှိတယ်ဒီဆရာဆရာမတယောက်ရဲ့ဥမာတင်ချာဆိုတဲ့တင်ချာမြန်မာစာဆိုတဲ့မြန်မာစာအင်္ဂလိပ်စာဆိုတဲ့အင်္ဂလိပ်စာသူ့ရဲ့အဋ္ဌဉာဏ်ပညာဘဝတုတအကုန်လုံးကိုကျွန်တော်တို့ကရနိုင်အောင်မှဒီဆရာဆရာမတယောက်ထဲစီကအဋ္ဌဉာဏ်ပညာဘဝတုတပဲရှိသေးတယ်အခုဒီဘက်ခေတ်ရောက်လာတဲ့အခါကျတော့ဟုတ်လားအင်တာနက်တွေနဲ့21ရာစုတင်ချာမှုတွေနဲ့ဖြစ်လာတဲ့အခါကျတော့ဒီ source of knowledge ကအများကြီးဖြစ်ပေါ်ပြီအကြောင်းအရာတစ်ခုကိုကျွန်တော်လေ့လာခြင်းအခုခေတ်မှာဆိုလို့ရှိရင်ဟုတ်လား Google ခေါက်လိုက်မယ် line မတက်ကြည့်လိုက်ရင်ဒီအကြောင်းအရာနဲ့ပတ်သက်တဲ့ဟိုတတတဲ့တင်နာနေတင်ငန်းစာတွေတင်ကြားတင်မှုပုံစံမျိုးမျိုးကိုဒီကဘာလုံးမှာရှိနေတဲ့ခုနပြောလို့ပေါ့နော်ပုံစံမျိုးမျိုးနဲ့တင်ကြားတင်မှုပုံစံမျိုးကျွန်တော်လေ့လာဖို့အခွင့်အရေးရှိလာတဲ့ခါကျတော့ခုနကတင်ကြားတင်မှုပုံစံကိုပါကျွန်တော်တို့ကចောင်းသားဘူပြုစနစ်လို့ခေါ်တဲ့ဟာဒီ chart center approach ကိုကျွန်တော်ပြောင်းခဲ့တယ
်အဲ့တော့ဒီပညာရေးလုပ်ငန်းအတွက်ပေါ့နော်စောင့်ချပြီးတော့လုပ်နေတဲ့ပုံကိုယ်တို့အနေနဲ့ဒီမြန်မာပညာရေးလောကအတွက်ဘယ်လိုစိုးရိမ်ပူပန်ရင်လေးမိတာရှိပါလ
ဲ။အေးဗျာကျွန်တော်တို့လည်းဒါကျွန်တော်တို့ကိုယ်နိုင်ပဲပြီးခဲ့တဲ့ဟာ9နှစ်10နှစ်ပေါ့နော်2013လောက်ထဲကကျွန်တော်တို့ဒီ Mindy Project ကိုစပြီးတော့လုပ်ဖြစ်ခဲ့ကြတာပေါ့နော်။ဒါဆို9နှစ်10နှစ်လောက်ရှိပြီဆိုတော့ဟိုဒီကလေးသူငယ်တွေဘက်ကစိုးရိမ်ဇာတ်ရည်ရလည်းအများကြီးပဲဟုတ်လား။ကလေးသူငယ်ခွေရေးဘက်ကပဲကြီးကြီးဟုတ်လား။ပြီးလို့ရှိရင်သူအသက်အရွယ်နဲ့မတန်တဲ့အလုပ်တွေလုပ်ပြီးတော့ဟုတ်လားဒီလိုမျိုးဘယ်ကြောင့်လဲဟိုလုံခြုံမှုမရှိတဲ့ပတ်ဝန်းကျင်တွေမှာဟုတ်လားလုံခြုံမှုရှိပတ်ဝန်းကျင်ဆိုတာဟုတ်လားဘယ်မှာအိတ်ဘယ်မှာစားပြီးတော့ဘယ်လိုပုံစံနဲ့ရှင်သန်မလဲဆိုတာတော့မှဒီကလေးသူငယ်တွေအနေနဲ့ဟိုဘလုံးမဟုတ်လားဟိုမရှိတဲ့လုံခြုံမှုမရှိတဲ့မသိနိုင်တဲ့ပတ်ဝန်းကျင်တွေမှာကြီးမြင့်လာတဲ့အတွက်သူတို့ရဲ့ခုနဒီလုံခြုံစိတ်ချမှုကလုံးဝကိုမရှိတော့ဖြစ်နေတယ်ဟုတ်လားပြီးလို့ရှိရင်တစ်ဖက်မှာဟိုဘယ်မှာကျွန်တော်တို့ဘောနိုင်ငံတစ်နိုင်ငံဒုဗောင်တစ်ခုအနေနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်လည်း ဟိုနိုင်ငံတိုင်းရဲ့တနိုင်ငံပေါ်တော့လူမောင်တခုရဲ့အနာဂတ်ဆိုတာကဒီကလေးသူငယ်တွေလူငယ်တွေရဲ့လက်ထံမှာပဲရှိရဆိုတာကလူတိုင်းပြည်ပြည်သားဟာဘယ်နိုင်ငံပဲသွားဘာလို့ဆိုတော့အနာဂတ်မှာဒီလူငယ်တွေကဟာလာကျွန်တော်တို့ဒါလူကြီးတွေဖြစ်လာတဲ့အခါကျလို့ရှိရင်ဟာလာဒီနိုင်ငံတခုတိုးတက်ဖွံ့ဖြိုးဖို့အတွက်ကိုဟာလာသူတို့လေ့လာပညာခဲ့ရတဲ့အသိဉာဏ်ပညာဘူးသူတော်တွေသုံးပြီးတော့ဟာလာတောင်တနည်းအားနဲ့ဝင်ပြီးတော့ပေါ့နော်ဟိုနိုင်ငံတော်ဝင်ထားကြမယ်လူငယ်တွေဖြစ်တဲ့အတွက်အခုအချိန်မှာဒီကလေးသူငယ်တွေကဟိုအခြေခံပါတရက်တွေတင် जा တင်ယူမှုတွေဟုတ်လားပြီးလို့ရှိရင်အထူးသဖြင့်အခုခေတ်မှာဆိုလို့ရှိရင်ပေါ့နော်ဒီဟုတ်လားနှီးပညာနဲ့ပတ်သက်တဲ့ဟုတ်လားတင်နာနေဒါတွေကိုတင် जा ခွင့်မရဘူးဆိုတော့ပြောချင်တာကခုနကသူတို့စီမှာဟိုလိုအပ်တဲ့ဟုတ်လားဒီဘဝတစ်ခုကိုတည်ထောင်ဖို့ပြီးလို့ရှိရင်ခုနကပေါ့နော်ဘလူးမောင်တစ်ခုကိုပြန်တည်ထောင်ဖို့အတွက်လိုအပ်တဲ့ skill တွေမရခဲ့ဘူးဒီလိုမျိုးခုနကပြောတဲ့ဟုတ်လားရှစ်တန်းကိုးတန်းလောက်ရှိတဲ့လူငယ်တွေကကျွန်တော်တို့နိုင်ငံမှာဟုတ်လားဟိုအဆင်ပြေသလိုဖြစ်သလိုရုန်းကန်လှုပ်ရှားပြီးတော့ရှင်သန်နေရတဲ့ဘဝတွေကဟုတ်လားမလွတ်ကျွတ်နိုင်ဘူးဆိုလို့ရှိရင်တော့နောက်လာမယ့်အနာဂတ်ကကျွန်တော်တို့ကဘယ်လိုပြောမလဲဟိုဘယ်လိုပုံစံနဲ့ဖြစ်လာမလဲတိုင်းပြည်နဲ့လူပေါင်းကဘယ်လိုပုံစံနဲ့တိုးတက်ထွန်းကားလာနိုင်မလဲဆိုတဲ့ဟာကတော့မေးခွန်းမေးနေစရာမရှိဘူးလို့ကျွန်တော်ထင်တယ်အဲ့တော့စိုးရိမ်စရာတော့အကြီးကြီးပဲအဲ့တော့ဘယ်လိုပုံစံနဲ့ပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးခက်ခဲတွေနဲ့ပြဿနာတွေကကြော်လွားနိုင်ပါလေစေ။ဘယ်အဆိုးရပဲတက်လာပေါ့နော်။ဒီလူငယ်တွေရဲ့အင်အားတွေမပါဘဲနဲ့နောက်ထပ်ကျွန်တော်တို့နောက်တစ်ဆင့်ကိုတက်ဖို့ဆိုတဲ့ဟာကတော့ဟိုတော်တော်ကြီးကိုယဉ်သေးစရာတော့ပြောရမယ်။အဲ့တော့အခုအချိန်မှာပေါ့နော်ဒီကလေးတွေအတွက်အသိဉာဏ်ပညာတွေနဲ့သင်ကြားသင်ယူခွင့်ရဖို့အတွက်ကတော့အကုန်လုံးဝိုင်းပြီးတော့လှုပ်ဆောင်ပေးရမယ်လို့ကျွန်တော်ယုံကြည်ပါတယ်။ဟုတ်ကဲ့။
ကိုဒီမော်ရေးခုလိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုညာခုလိုမျိုးဖြေချခွင့်ရတဲ့အတွက်ကျေးဇူးများတင်ပါတယ်ကျေးဇူးပ
ါမြန်မာနိုင်ငံမှာစီးပွားရေးအရမိသားစုဝင်ငွေအရအဆင်မပြေတဲ့ကလေးငယ်တွေကိုအခမဲ့လိုက်ပြီးတော့မှပညာသင်ကြားပေးနေတဲ့မိုင်မီအဖွဲ့တီထောင်သူဦးတင်မောင်မောင်အေးကို VOA မြန်မာပိုင်းကကိုညံဝင်းအောင်ကမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုတင်ဆက်ပေးကြပါတယ်။မဆုမြတ်မွန်ရဲ့လူမှုရှုခင်းအစီအစဉ်မတိုင်ခင်မှာတော့မတ်တိန်ကြီးထိုက်စီစဉ်တင်ဆက်ပေးထားတဲ့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးကြပါရစေ။အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်ကောင်စီဟာတရုတ်ရဲ့ကပတ်လန်ပိုးလမ်းမှ VRI စီမံကိန်းတွေကိုအရှိန်မြင့်ပြီးတော့ဆောင်ရွက်လာနေပါတယ်။စေယုတ်ချုပ်မှုအောက်မှာအရှိန်မြင့်ပြီးတော့ဆောင်ရွက်လာတဲ့ဒီစီမံကိန်းတွေကြောင့်ဒေသခံပြည်သူလူထုရဲ့အကျိုးစီးပွားထိခိုက်နစ်နာမှာကိုလည်းစိုးရိမ်ချက်တွေရှိပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ဟုတ်ပြီပါဝါဆိုင်မှာရတဲ့နိုင်ငံကအဲ့မှာထုတ်ကြပြီးဟိုဆိုင်းလာပါဘာလူဆိုမျိုးဆိုပြီးတော့လူကအဲ့လိုဖြစ်ပေါ်ဘူးဒီကိုဖြစ်နေပြန်တယ်အဲ့လိုဖြစ်နေတာကိုလောက်ခိုင်းကြတော့
ကျောက်ဖြူက V power လျက်စစ်တာအပိစယုံလုပ်ငန်းရဆိုင်တဲ့အတွက်ဒေတာခံတွေအလုတ်ပြုတ်ကြတယ်လို့ဒေတာခံကိုနေလင်းထွန်းက VOE ကိုပြောပြခဲ့တာပါအ
ခုဒီပိုင်းဆိုရင်ဒီလိုမျိုးရတယ်ဒီသဘောတန်ကိုဆိုတော့ဆောက်တော့ဆောက်တော့နိုင်တယ
်ဟုတ်ကဲ
့အဲ့ဒါကမြေကတော်လေးကိုပြတ်တယ်ဆိုတော့ပြည်သူတွေတော့ဒုက္ခရောက်တယ
်တရုတ်ရဲ့ပိုးလမ်းမစီမံကိန်း BRI စီမံကိန်းနဲ့မှာအခရာကြပေးတရုတ်နိုင်ငံပိုင် City Group ကတိစောက်ခွင့်ရထားတဲ့ရခိုင်ပြည်နယ်၆ဖြူရေနက်စေကံစီမံကိန်းတွေကိုမူလကရေနက်စေကံ10ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့အရေးစိုးရိမ်ချက်နဲ့စေကံ2ခုထိရှင်းချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်9300ကုန်ချမဲ့မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းအဖြစ်လျှော့ချတာဖြစ်ပါတယ
်။ဒီလိုပုံမှန်ဆိုတော့ဆက်ကန်းကြတော့ဒီကအကောင့်ဆောက်ပဲ။ဒီပြည်သူရဲ့ဆုံးမဲ့ဆက်ကန်းကြတော့ငိုတိုင်းမှာငိုတိုင်းမှာသာမန်တော့ကြည့်ရမှာဖြစ်တယ်
ဒေတာကန်ကိုနေလင်းထွန်းပြောကြားချက်အတိုင်းပဲ2022ခုနှစ်အတွင်းကြောက်ဖြူကတရုတ်စီမံကိန်းတွေကိုတိုးမြှင့်အကောင့်အထည်ဖော်လာခဲ့ပါတယ်။
ဒီ IR ပေါ်ထွက်သူတို့ကဒီ outsource ပဲဟိုလောက်နေတယ်လို့ကျွန်တော်တို့ဟိုသိရတယ်ပေါ့လေနော်ဆိုတော့စီမံကိန်းကတော့ကျွန်တော်တို့ဟိုမစတင်သေးပါဘူးဒီ IR ကဒီ2023ဒီနှစ်တစ်နှစ်အကောင်ထိလောက်တော့ဒီ process ကိုသွားလိမ့်မယ်ပြီးလို့ရှိရင်တော့ဒီဟိုစီမံကိန်းဟိုစတော့မယ်ဟုတ
်ကျောက်ဖြူကစီမံကိန်းတွေရေးစောင့်ကြည့်လေ့လာနေတဲ့ဦးထွန်းကြည်က VOA ကို Skype ကနေတစ်ဆင့်ပြောပြခဲ့တာပါ Siana Dembi now by Natana Senacune, Dumabe, Shakampine, Jopumune, got Yena Sigan Nacune, Samu Zongo, Chisame, Lamba Adre, EIE, but waiting Tikaimu, Sunset, don't that can be now. A kuna town, Nasat, don't go near a gong by my BC Melo, come man tabare. Diary B and all, Siman Gainway, a county pomet, ne taba, dule, utunchiga, pure body.
ဘောနော်သူတို့ရဲ့ကွန်ထရက်တာပထမဆုံးကတော့မကြေးကျွမ်းရင်းနှီးဆက်ကန်ကိုသူတို့စတင်မယ်ဆိုပြီးတော့သူတို့မှဒီသဘောတူညီချက်ရှိတယ်ဒီရင်းနှီးဆက်ကန်နဲ့အတူဒီမကြေးကျွမ်းနဲ့ရံပြေးကျွမ်းကိုဆက်သွယ်ထားတဲ့ဟိုတရားသဇင်းပါမယ်ပြီးလို့ရှိရင်တော့ဒီမကြေးကျွမ်းရင်းနှီးဆက်ကန်ကနေကြောက်ဖြူဒီဆက်မှုစုံစီမံကိန်းကိုဆက်သွယ်ထားမယ်လိုင်းပန်းတစ်ခုပါတယ်ဆိုတော့ဒီသုံးခုလုံ တွေ့ကတော့သူတို့လှောက်ရှားပြီးတော့ဒီမြေဝေတာတွေမြေရှာတာတွေမြေစမ်းသတ်တူဖော်တာတွေကတော့တောက်လျှောက်လောက်နေတာရှိတယ်။ဆိုတော့ကုန်ခဲ့တဲ့လအနည်းငယ်ပေါ့လေ2လ3လလောက်ကတော့ဒီဒီနေ့စက္ကန့်တိဆောင်းမဲ့ area မှာအာသူတို့ဟိုလောက်ပြီးသွားပြီပေါ့နော်။သူဒီမြေကိုစမ်းသတ်တာတွေသူတို့အကုန်လောက်ပြီးသွားပါပြီ
။ကြောက်ဖြူအထူးစီးပွားရေးစုံနဲ့ရင်းနှက်စိတ်ကန်စီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နယ်သဘောတူခဲ့တာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းတရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတော့စီမံကိန်းရွယ်စားကိုတိတိတတ်တတ်လျှော့ချလိုက်သလိုမြန်မာဘက်က30ရာခိုင်နှုန်းတရုတ်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်။ကိုဗစ်ကပ်ဘေးနဲ့နိုင်ငံရေးအကျပ်တဲကျုံခဲ့ရပြီး2021ခုနှစ်ဆီယနာသိမ့်ပြီးချိန်မှာတော့စီမံကိန်းအကောင့်ထယ်ဖို့ရေးလုပ်ငန်းတွေတွက်လက်လိုက်ခဲ့ပါတယ်။အခုရင်းနှီးစိတ်ကန်တိဆောက်ထားတဲ့နေရာတိဆောက်မဲ့နေရာတွေမှာမရေကျွန်းဒေသခံတွေရဲ့လှေစိတ်တွေလည်းပါဝင်နေတာကြောင့်ဒီလူတွေအတွက်ရေရှည်အသက်မွေးဝမ်းကြောင်းအခက်တွေနိုင်တယ်လို့လည်းဒေသအတွင်းမှာသုံးသပ်ကြပါတယ်။
ဆိုတော့ဒီစီမံကိန်းတာတကယ်လို့ဆက်လိုက်တယ်ဆိုလို့ရှိရင်အဲ့မရေကျွန်းပေါ်မှာရှိတဲ့ရွာလေးရွာပေါ့နော်အင်းရွာလေးရွာအင်း800-930ကျော်လောက်ရှိတယ်လူပေါင်း3000ကျော်ရှိတယ်ပေါ့လေဆိုတော့ဒီလူတွေကအကိုဒီရွာတွေမှာနေဖို့ဆိုတာတော်တော်လေးခက်ခဲသွားမယ်လို့ကျွန်တော်အနေနဲ့မြင်တယ
်ဆီယနာသိမ့်ပြီးနောက်ပိုင်းအနောက်နိုင်ငံတွေရဲ့တန်းခတ်ပိတ်ဆို့မှုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေရုပ်သိမ်းတာကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေထပ်တိုးရရှိရေးစစ်ကောင်စီဘက်ကကြိုးစားနေတာပါအဓိကဝင်ငွေရလန်းဖြစ်တဲ့စွန့်အင်ခန္ဓာကနေနိုင်ငံတကာလုပ်ငန်းကြီးတွေပြန်ပြီးရုပ်သိမ်းခဲ့ချိန်မှာတော့မြမစွန့်အင်ခန္ဓာမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုက28ရာခိုင်နှုန်းရှိနေပြီးထွက်ခွာသွားတဲ့ကုမ္ပဏီတွေထက်ပိုပြီးတော့များတာကြောင့်အခက်အခဲမရှိဘူးလို့စစ်ကောင်စီကတုံ့ပြန်ခဲ့ပါတယ်။စွန့်အင်ခန္ဓာမှာတရုတ်ဘက်ကပိုပြီးပါဝင်လာဖို့လဲစစ်ကောင်စီကမျှော်လင့်ထားပါတယ်။အီယာဝတီတိုင်းမှာဒေါ်လာ1.5 ဘီလီယံရင်းနှီးမြှုပ်နှံမဲ့မီလင်းချိုင်တဘာဝဓာတ်ငွေတုံဓာတ်ပစ္စည်းယုံတိဆောက်ရေးကိုအရှေ့ဟုံမြင့်တင်အကောင့်ထဲဖော်နိုင်ရေးအတွက်တရုတ်ရဲ့ BRI တရုတ်မြန်မာစီးပွားရေးဇင်းချံအစောပိုင်းစီမံကိန်းမှာထည့်သွင်းပေးဖို့မြန်မာစစ်ကောင်စီကအဆိုပြုမဲ့အကြောင်း2022ခုနှစ်ဤပြည်လမှာကြေညာခဲ့တာပါဆီယနာတိမ့်ထားတဲ့ကာလအတွင်းလွှတ်တော်ရဲ့ခန့်ကဏ္ဍပျောက်ဆုံးနေသလိုအရက်ဖက်ဖွဲ့စည်းတွေမီဒီယာတွေကလည်းလုံတာကင်တာမရှိတဲ့အခြေအနေမျိုးမှာအခွင့်အရေးချိုးဖောက်ခံရမှုအရေးကစိုးရိမ်စရာဖြစ်တယ်လို့ဒေတာတွင်လိလစောင့်ကြည့်သူတွေကထောက်ပြကြပါတယ်
။ဒီစီမံကိန်းကြောင့်မြေယာပြဿနာတွေလူခွင့်ရေးပြဿနာတွေတဘာပောင်းခြင်းပြဿနာတွေအဲ့လိုချိုးဖောက်ခံရတဲ့ပြဿနာတွေအတွက်ကျွန်တော်တို့မှဒီဝင်ရောက်ရှင်းကနိုင်မဲ့ဟိုမှန်တန်တွေပျောက်ဆုံးနေတယ်ပေါ့။
ဒါကတော့မြန်မာစစ်ကောင်စီကတရုတ်ရဲ့ကပတ်လန်းပိုးလမ်းမစီမံကိန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်လာနေတဲ့အပေါ်စိုးရင်ချက်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်သိန်ကီထိုက်စီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန်းပါရှင်အခုဆက်ပြီးတော့မဆုမျက်မွန်ရဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းမှတ်မှာတော့မြန်မာအကြောင်းဥရောပမှာတည်အောင်လုပ်နေသူအကြောင်းဆိုပြီးတင်ဆက်ပေးထားတာဖြစ်ပါတယ်မြန်မာနိုင်ငံကအမျိုးသမီးတွေဟာလောကဒဏ်ကိုကြံ့ကြံ့ခံပြီးတော့ရင်ဆိုင်နိုင်သူတွေဖြစ်တယ်ဆိုတာကိုဥရောပမှာတည်အောင်လို့ပကြီးဆရာမချူဝေကပကြီးတွေနဲ့ပုံဖော်ပြသနေပါတယ်ပကြီးကားတွေကနေတစင်မြန်မာနိုင်ငံအကြောင်းကိုဘလောက်ထိထိရောက်ရောက်ပြောပြနိုင်ပါသလဲဆိုတာကိုတော့မဆုမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ဆက်ထားတာရှုစားနာဆင်ပါရှင်
မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီသိစေချင်တာတွေကိုအမှုပညာလက်ရာတွေနဲ့ဖန်တီးပြီးတော့ပြတဲ့အခါမှာလူစိတ်ဝင်စားမှုရတာပိုတွေးရတယ်လို့ပြည်သူနိုင်ငံမှာလက်ရှိနေထိုင်နေတဲ့ပကြီးဆရာမချူဝေကပြောပြပါတယ်။သူကတော့မြန်မာနိုင်ငံအကြောင်းမြန်မာအမျိုးသမီးတွေအကြောင်းကိုဒီပကြီးလက်ရာတွေဖန်တီးပြီးတော့မှဥရောပမှာပြသနေသူဖြစ်ပါတယ်။ချိတ်ထမိန်စားလို့မြန်မာလက်ရာအဝတ်အစားတွေပေါ်မှာအမျိုးသမီးပုံတွေကိုသာတည်တံ့ရေးဆွဲပြီးတော့မှဒီမြန်မာအမျိုးသမီးတွေရဲ့အကြောင်းမြန်မာရင်ကျေးမှုအကြောင်းကိုပို့ပြီးတော့သိအောင်လုပ်နေတာလို့ပြောပြပါတယ်။ဥရောပမှာမြန်မာမျိုးသမီးတွေအကြောင်းကိုပိုသိအောင်ဘာကြောင့်လှုပ်ချင်တာလဲဆိုတာကိုဆရာမချူဝေကိုမေးကြည့်ပြပါတယ်
။ဟုတ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကိုမြန်မာပြည်ထဲမှာနေတော့ကတော့တတိမထားမိဘူးပေါ့နော်။ဒါပေမဲ့မြန်မာပြည်ပြင်ပကိုထွက်သွားပြီ။ပြီးတော့အဓိကဒီဥရောပလိုမျိုးနောက်နိုင်ငံတွေပေါ့မြန်မာပြည်နဲ့ဝေးတဲ့နိုင်ငံတွေပြီးလို့ရှိရင်ဒီကိုရီးယားအရင်တုန်းကအင်္ဂလိပ်ရဲ့လောက်မှာပဲနေခဲ့ဘူးတာဆိုတော့ British တို့ England တို့နဲ့ဆိုလို့ရှိရင်တော့နည်းနည်းအဆက်ဆက်ရှိမယ်ပေါ့နော်သူတို့ဆိုရင်တော့တမိုင်းတွေပါတင်ရတယ်ဆိုတော့မြန်မာပြည်အကြောင်းကိုနည်းနည်းသိနိုင်မယ်ပေါ့ဒါပေမဲ့ဒီတခြားနိုင်ငံတွေကြတော့မြန်မာပြည်ဆိုတာဘယ်မှမှန်းလည်းမသိဘူးမြန်မာပြည်အကြောင်းလည်းမသိဘူးပေါ့ပို့ပြီးတော့တချို့ဆိုရင်တော့ကြားဘူးတယ်ဒီနိုင်ငံရှိမှန်းသိတယ်ဒါပေမဲ့ဒီရဲ့လူတွေမှာဒီမြန်မာလူမျိုးတွေမှာတမိုင်းရှိတဲ့အကြောင်းပြီးရင်အမျိုးသမီးတွေဒီမှာလူတွေဘယ်လိုနေကြလဲနေစဉ်ဘဝလှုပ်ရှားမှုတွေကလည်းဘယ်လိုရှိလဲဆိုတာဟိုကိုပြောက်လူသားတွေလို့ဖြစ်နေတာပေါ့နော်အဲ့တော့ဒီကိုပြောက်နေတဲ့မြန်မာပြည်ရဲ့အမျိုးသမီးတွေအကြောင်းမြန်မာပြည်အကြောင်းကိုဟိုဒီအမျိုးသမီးပကြီကားတွေကိုအဓိကထားပြီးတော့ဥတီပြီးတော့ရေးဆွဲတယ်မြန်မာအမျိုးသမီးတွေအကြောင်းကိုအဓိကရှင်းပြရင်လည်းအမိန်ကလေးတွေဒီဘက်မှာခံစားနေရတဲ့ပြဿနာတွေမြန်မာပြည်အမျိုးသမီးတွေခံစားနေရတဲ့ပြဿနာတွေမှာတစ်ခါလေတူညီမှုရှိတော့နှလုံးသားချင်းနီးစပ်နိုင်တယ်ပေါ့နော်ပို့ပြီးတော့ခံစားချက်ချင်းဆက်နွယ်လို့ရတယ်ပေါ့ဒီတော့အမျိုးသမီးတွေအကြောင်းကိုဗဟုပြုပြီးတော့မိတ်ဆက်ရင်းနဲ့ကြံတဲ့မြန်မာပြည်ရဲ့တမိုင်းစာပေယဉ်ကျေးမှုတွေကိုပါဖြည်းဖြည်းချင်းမိတ်ဆက်သွားတာပါ
ဆရာမချူရဲ့ဒီဖန်တီးမှုတွေပေါ့နော်ဒီဥရောပနိုင်ငံတွေမှာလည်းအခုဒီပြပွဲတွေလုပ်ပြီးပြနေတယ်ပေါ့လေဆိုတော့အဲ့ဒီမှာဒီတုံ့ပြန်မှုဘာရောလဲမေးပြစေဆိုတော့ဘလောက်ပေါ့နော်ဒီလက်ရာတွေပေါ်မှာဆရာမချူဖန်တီးတဲ့လက်ရာတွေပေါ်မှာစိတ်ဝင်စားရှိတာကိုတွေ့ကြချင်
းအဓိကတော့ပကြီးဆွဲတဲ့အခါမှာချူကဒီဘက်မှာရှိတဲ့ပစ္စည်းတွေအသုံးပြုပြီးတော့ဆွဲတာအပြင်မြန်မာပြည်မှာရတဲ့ဒီတိုင်းရင်းသားရိုးရာယဉ်ကျေးမှုတွေရဲ့ချီတဲ့အစဉ်နေပြီးရင်မြန်မာဂျိတ်ပေါ့နော်မြမရဲ့ဒီအဝတ်အစားဒီပတ်တန်တွေပေါ့ဟိုဂျိတ်အစင်တွေရှိမယ်ခြေရည်တွေရဲ့ဒီဇိုင်းတွေရှိမယ်အဲ့ဒါတွေကိုအဓိကပြန်ယူပြီးတော့အသုံးပြုပြီးဆွဲပါတယ်ဒီဘက်မှာဆိုလို့ရှိရင်လုံးဝရှာပြီးတော့လည်းဝယ်လို့မရဘူးဟိုမြန်မာပြည်တစ်ခုထဲမှာပဲထုတ်လုပ်တဲ့အမျိုးပေါ့နော်အဲ့ဒီတော့မြန်မာပြည်ကတကယ်အငွေအသက်တွေမြန်မာပြည်မှာထုတ်လုပ်တဲ့ဒီခြေရည်ပိတ်စတွေကိုဒီဘက်ကိုပြန်ပြီးတည်ယူပြီးတော့ဒီဘက်မှာရှိတဲ့နောက်ဆုံးအသစ်ထွက်တဲ့ဒီပကြီးအသုံးပြုတဲ့ပစ္စည်းတွေနဲ့ပြန်ပြီးတော့ရောပြီးတော့ပေါင်းဆက်ပြီးတော့ဆွဲတဲ့အခါမှာရုတ်တရက်ပကြီးပြပွဲတွေကိုဝင်လိုက်ပြီဆိုလို့ရှိရင်ဒီဥရောပကဒီပြကန်းတွေကိုလာပြီးတော့ကြည့်တဲ့ပရိသတ်တွေကြည့်တဲ့လာပြီးလေပတ်တဲ့လူတွေကဒီအမျိုးအစားဆေးအမျိုးအစားကိုသိပေမဲ့လို့လဲတုံးထားတဲ့ခြေတွေကဘဲခြေတယ်လဲဘဲနိုင်ငံကထွက်တဲ့ခြေတယ်လဲပြီးရင်ဒီအစင်ကဘဲနိုင်ငံအစင်လဲသူမမြင်ဘူးပေါ့နော်အဓိကဒီကချင်အစင်တွေဟိုအဓိကတော့ဒီမြန်မာချိတ်အစင်တွေဆိုလို့ရှိရင်အရန်ကွဲထွက်ပြီးတော့အများကြီးစိတ်ဝင်စားစရာကောင်းတာမျိုးရှိတယ်အဲ့တော့အဲ့ဒီအရာလေးတွေကိုလေအဲ့ဒီပိတ်စာလေးတွေကိုရက်ပြီးတိတ်ချအနီးကပ်အဲ့လိုမျိုးပကြီးကားနာလေးတွေကိုအဲ့လိုမျိုးကြည်တာမျိုးဘဲကပိစာမျိုးလည်းဘလို့ဆွဲတာလည်းပေါ့နော်အဲ့ဒါတွေအရင်စိတ်ဝင်စားတယ်ဒီတော့ဒီအရာဝတ္ထုလေးတစ်ခုရဲ့လှပမှုကိုစိတ်ဝင်စားတာကနေမိကွန်းနေနောက်ဆက်တဲ့တွေပါလာတဲ့အခါကျတော့ကိုကဒီကမြန်မာပြည်ကပိစာဖြစ်ပါတယ်မြန်မာပြည်ကပိစာဆိုမြန်မာပြည်ရောကြားဘူးလားပေါ့နော်အဲ့ဒီမှာပြီးရင်တကယ်လို့သိတယ်ဆိုလို့ရှင်လည်းဘလို့သိတာလဲပေါ့မသိဘူးဆိုလို့ရှင်လည်းမြန်မာပြည်မှာဒီလိုအခြေအနေတွေရှိတယ်ဒါကြောင့်ဒီမြန်မာပြည်ရဲ့ခြေတဲ့ပိစာကိုသုံးတာပေါ့ကိုကအရာဝတ္ထုတစ်ခုကိုပဲဆက်ဆက်လိုက်တာအမျိုးသမီးအခြေအနေပြီးလို့ရှင်ဒီမြမာပြည်ရဲ့ဒီကချာပေါ့နော်ဒါပေမဲ့အဲ့ဒီမေကွန်းလေးတစ်ခုကနေပြီးတော့အစာပြူလိုက်ရင်ကြံတဲ့ကွင်းဆက်တွေကွင်းဆက်တွေကခြံထားလို့မရအောင်ဘာလို့ဒီလိုဖြစ်သွားတာလဲဆိုတာအများကြီးပြန်လဲတူဖော်လိုက်လို့ရှင်ချိတ်ဆက်နေရပေါ့တကယ်ဟိုပိတ်ဆက်လေးတွေချီရက်တယ်လို့ပဲတစ်ခုနဲ့တစ်ခုကနေရက်နေရဆိုတော့အများကြီးဟိုပြောစရာအကြောင်းတွေလည်းရလာတယ်ပြီးဆွေးနွေးစရာအကြောင်းတွေလည်းရလာတယ်ဆိုတော့အဲ့ဒီအရလေးကိုတော်တော်စိတ်ဝင်စားကြပါတယ
်အခုလိုမျိုးဒီပြပွဲတွေမှာလှုပ်ပြီးတော့ဒီဟိုပြောပြနေတာကနေပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုပို့ပြီးတော့မှတည်သွားကြအောင်လို့သဘောပေါက်သွားကြအောင်လို့လုပ်နိုင်တယ်လို့ပြောလို့ရပါရှင့်
ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့တရားပါပြောလို့ရတယ်နီလမ်းမျိုးစုံနဲ့ကြိုးစားပြီးတော့မြန်မာပြည်အကြောင်းကိုပြောကြည့်ဖို့လေလူဟာတခါတလေလူတွေရဲ့စိတ်ကပေါ့နော်အဲ့လိုမျိုးတခါတလေဒီမှာကြည့်ပါဒီမှာပြောမယ်နားထောင်လို့အဲ့လိုမျိုးကြီးဓာတ်ရိုက်ကြီးပြောတဲ့အခါကျတော့တခါတလေလဲဟာအချိန်မရှိဘူး तू ကအလူခံပါလားဘာလဲမသိဘူးတခြားကိစ္စတွေပြောမှလားဆိုပြီးတော့တခါလေနားမထောင်ကျင်တာမျိုးရှောင်ထွက်သွားတာမျိုးအရင်ဓာတ်ရိုက်ကြီးဖြစ်တော့ကြတော့ဟိုမတည်ရဲတယ်လို့မျိုးပြီးရင်ပြင်းစရာကောင်းတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒီလိုမျိုးအနုပညာပစ္စည်းပဒီကားကနေတဆင်ပြောတဲ့အခါကျတော့ပို့ပြီးတော့စိတ်ဝင်စားစရာကောင်းတဲ့မတိမတာပဲနဲ့ဟိုကိုပြောချင်တဲ့အကြောင်းအရာတော့ပြောနေရပဲဒါပေမဲ့အတိအကျကြီးဒီမှာလာထိုင်ဒါဝန်းနားထောင်ငါပြောသမျှတရားရဂိုင်းလုံးလုံးမှတ်မိရမယ်လို့ပြောတာမျိုးထက်ဒီအနုပညာပစ္စည်းကနေပြီးတော့တဆင့်ပြောလိုက်တော့စိတ်ဝင်စားဖို့လည်းကောင်းတယ်သူတို့လည်းတကယ်စိတ်ဝင်စားတယ်တကယ်စိတ်ဝင်စားလို့ပဲသူတို့ကိုယ်တိုင်ကနေမိခွန်းနေထပ်ထွက်လာတဲ့အခါမှာကိုကရှင်းပြရဲရှင်းပြရင်လည်းဘေးကနေကြားတဲ့လူတွေကလည်းသူတို့ပြောတာမဟုတ်ဘူးတယောက်ယောက်ကိုရှင်းပြနေရင်လည်းကြားတာဆိုတော့သူတို့ကလည်းလာပြီးရနာထောင်းတယ်ပြီးရင်ဒီဟိုစကားတစ်ခုတည်းပဲပြောတာမဟုတ်ဘဲနဲ့အမြင်မှလည်းဒီအနုပညာပစ္စည်းပကြီးပစ္စည်းတွေကလည်းသူတို့ဘေးနားမှာရှိနေတဲ့အတွက်အမြင်ကလည်းယဉ်သိမှုရှိတယ်အကြားအာရုံကလည်းယဉ်သိမှုရှိတယ်အဲ့လိုမျိုးပေါ့နော်အဲ့ဒီအခါမှာပို့ပြီးတော့ဆက်နွယ်မှုလည်းပို့ရှိသွားတယ်ပြီးရင်လူအချင်းချင်းပေါ့ပြောရတဲ့အခါမှာရောနှလုံးသားချင်းကိုပို့ပြီးတော့နှိဆက်သွားတယ်လို့ခံစားရတယ
်ဖြစ်တဲ့နိုင်ငံမှာလက်ရှိနေထိုင်နေတဲ့ဗကြီးဆရာမချူဝေဖြစ်ပါရဲ့ရှင်မြန်မာနိုင်ငံကအမျိုးသမီးတွေဟာဘလောက်ခက်ခဲတဲ့အခြေအနေကိုပဲကြုံကြရပါစေရဲရဲဝံ့ဝံ့ရင်ဆိုင်ကြော်ဖြတ်ရဲတဲ့ဆိုတာကိုဗကြီးလက်ရာတွေကနေတဆင့်ပုံဖော်ပြသနေတာဖြစ်တယ်လို့သူကပြောပါရဲ့ရှင်ကျွန်မစူမြတ်မမ
ဒါကတော့မြန်မာနိုင်ငံကအမျိုးသမီးတွေဟာလောကဒဏ်ကိုကြံ့ကြံ့ခံရင်ဆိုင်နိုင်သူတွေဖြစ်တယ်ဆိုတာကိုဥရောပမှာသိအောင်လို့ပကြီကားလေးတွေနဲ့ပုံဖော်ပြသနေတဲ့ပကြီဆီယာမချူဝေကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမြတ်မွန်ရဲ့လူမှုရှုခေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်္ဂါမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA American အသံရဲ့တနင်္လာညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လင်းပေးခဲ့တဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင် email လိပ်စာ bambis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေပြီးဆုံးတော့မှမို့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလှည့်ပြောပြပေးပါမယ်ရှင်။
တိုက်ပွဲတွေပြင်းထန်နေတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဘာမော့ခ်မြို့အခြေအနေနဲ့ပတ်သက်ပြီးယူကရိန်းဘက်ကရောရုရှားဘက်ကပါတနင်္ဂနွေနေ့ညပိုင်းအထိကြီးညာချက်တွေအမျိုးမျိုးထုတ်ပြန်ကြပါတယ်ဘာမော့ခ်မြို့အုပ်ချုပ်ရေးယုံကိုသိမ်းပိုက်ပြီးအဆောက်အုံပေါ်မှာရုရှားအလံလွှင့်လိုက်တဲ့အကြောင်းနဲ့ဥပဒေရှုထောင့်အရမြို့ကိုထိန်းချုပ်နိုင်ပြီလို့ရုရှားဝဂ်နာကျေးဇာတပ်ဖွဲ့ရဲ့တပ်မှုကပြောပါတယ်ယူကရိန်းဘက်ကတော့ရုရှားတပ်တွေဘာမော့ခ်မြို့ကိုဆက်လက်တိုက်ခိုက်နေတဲ့အကြောင်းနဲ့ရန်သူရဲ့အကြိမ်ကြိမ်ထိုးစစ်တွေကိုယူကရိန်းတပ်တွေကရဲစွမ်းတပ်တည်အပြစ်နဲ့ခုခံတွန်းလှန်နေတဲ့အကြောင်းပြောဆိုပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာတနင်္ဂနွေနေ့ကကော်ပီဆိုင်တဆိုင်အတွင်းဘုံးခွဲတိုက်ခိုက်မှုမှာထင်ရှားတဲ့ရုရှားစစ်ဘလော့ဂါဘလက်လန်တာတာစကီသေဆုံးပြီးလူပေါင်း30နီးပါးဒဏ်ရာရရှိခဲ့ပါတယ်။ရိုက်တာသတင်းဌာနမှဖော်ပြချက်အရယူကရိန်းအပေါ်ရုရှားကျူးကျော်စစ်ကိုထောက်ခံတဲ့ Cyber Z Front အဖွဲ့ကအဲ့ဒီ copy ဆိုင်မှာပြုလုပ်တဲ့ဟောပြောပွဲကို Tatarsky တက်ရောက်ဟောပြောနေချိန်မှာပုံခွဲတိုက်ခိုက်တာဖြစ်ပါတယ်ခင်ဗျာ။ကော့ဆိုဗိုနိုင်ငံသမ္မတဟောင်းနဲ့ကော့ဆိုဗိုလူမျိုးရေးတပ်ကတခြားထိပ်တန်းအရာရှိ3ယောက်တို့ကိုစစ်ရာဇဝတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့နယ်သာလန်နိုင်ငံသဟေးမြို့တရားရုံးမှာဒီကနေ့စတင်ကြားနာပါတယ်။ဆာဗီးယားနိုင်ငံကနေကော့ဆိုဗိုနိုင်ငံလွတ်လပ်ရေးစစ်ပွဲအတွင်းလူသတ်မှုညှဉ်းပန်းနှိပ်စက်မှုတွေနဲ့ပြည်내မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့2020ပြည့်နှစ်မှာသမ္မတရာထူးကအနားယူသွားတဲ့ကော့ဆိုဗိုသမ္မတဟောင်းကိုစစ်ဆေးတာဖြစ်ပါတယ်ခင်ဗျာ
။ဧပြီလ3ရက်နေ့တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါ ဘေးပရာဝေးကွာလို့လူတဲ့ဆန္ဒတွေဖြေကြပါစေရှင
This program has come to you from the Voice of America, Washington.